Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်မေလ9ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532.51ပထမနိုင်ဝက်မှာလိုင်းလက်မီတာ190ကနေနားဆင်နိုင်တဲ့အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။ကျမခွန်ညိုပါရှင်ခုညပိုင်းစီစဉ်တွေတာဝန်ယူပါမယ
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းဒီလိုနေ့ကိုမိုက်တန်းစင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြပါပါဗိုက်ဒန်စင်တော့ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ကိုထောင်နဲ့ကနေလူငင်းခွင့်ပေးပြီးပြန်လွှတ်လိုက်တဲ့ပေါ်နိုင်ငံတကာကကြိုးဆိုပါတယ်အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်မှာဆန်ဒီမုန်တိုင်းဝင်တိုက်ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေမုန်တိုင်းတန်ခံရမယ်ပြီးစိုးရိမ်နေကြပါတယ်ထိုင်းနိုင်ငံယူကော့ပွဲတွေမှာဖွေထိုင်းပါတီကမဲဆန္ဒနဲ့အများဆုံးအနိုင်ရတဲ့အကြောင်းယူကော့ပွဲကော်မရှင်ကကြေညာပါတယ်ဒီသတင်းတွေနဲ့ဒီတခြားစိတ်ဝင်စားဖို့ထိတ်ကြမ်းသတင်းတွေကိုလည်းပြပါပါခင်ဗျာ
အခုညပိုင်းသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့နိုင်ငံတော်သမ္မတရဲ့လွန်ကြီးသက်သာခွင့်နဲ့နှစ်ဆန်းတရနေ့ကစပြီးတော့နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးနေတာမှာဒီကနေ့လွှတ်ပေးလိုက်တဲ့တတိယသုတ်ထဲမှာရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့လည်းပါဝင်ပါတယ်ကိုဝါလုံးရဲ့ပြောပြချက်နဲ့အတူနိုင်ငံတကာရဲ့တုံ့ပြန်မှုတွေကိုလည်းနာစင်ကြရမှာပါတစ်ဆက်တည်းမှာပဲလွတ်ပေးလိုက်တဲ့အကျဉ်းသားစုစုပေါင်း6500ကျော်မှနိုင်ငံရေးအကျဉ်းသားအယောက်20ထက်မနည်းပါဝင်လာတဲ့အကြောင်းကိုလည်းတစ်ဆက်တည်းနာစင်ရပါမယ်ရှင်တခါကြားကြည်နယ်လိုက်ကော်မျိုးကမှကျင်းပနေတဲ့ကယားပြည်နယ်အစိုးရကယနီလူငယ်အင်အားစု NRPC နဲ့ KNPP လေးဝင်ဆိုင်ဆွေးနွေးပွဲမှာတော့သဘောတူညီချက်နှစ်ခုရခဲ့တာဘယ်ချက်တွေလဲဆိုတာကိုလည်းပြောပြပေးပါမယ်ရှင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်းစင်တို့ပြောပြပါမယ်ရှင
်သဘောအဝင်းမင်းရဲ့ပြစ်ဒဏ်လူငယ်တပ်သားဝင်အမိန့်နဲ့ဒီကနေ့ပြန်လွတ်လာသူတွေထဲမှာရိုက်တာသတင်းတော်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့လည်းပါဝင်ပါတယ်နိုင်ငံတော်လျှို့ဝှက်ချက်ဥပဒေကိုချိုးဖောက်မှုနဲ့စတင်ဖမ်းဆီးခံရတဲ့အချိန်ကနေရက်ပေါင်း900ကျော်ကြာမှာတရင်တော်နှစ်ဦးပြန်လွတ်လာတာပါသူတို့ကိုပြန်လွတ်ပေးတဲ့ပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေတရင်လွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေဥရောပသမဂ္ဂအမေရိကန်ပြည်ထောင်စတဲ့နိုင်ငံတကာကကြိုးဆိုကြပါတယ်ဒီကနေ့ပြန်လွတ်ပေးတဲ့အကျဉ်းသားအချင်းသူ6500ကျော်ထဲမှာနိုင်ငံရေးအကျဉ်းသားလို့သတ်မှတ်ထားသူအခုချိန်ထိတည်ထားရသမျှအယောက်20ထက်မနည်းရှိပြီဖြစ်ပြီးအဲ့ဒီအထက်မှာလူမျိုးစုနဲ့နိုင်ငံအဖွဲ့တွေနဲ့ဆက်ဆက်သူတွေလည်းပါဝင်ပါတယ်မြန်မာနှစ်ဆန်းတရနေ့ကစပြီးသမရကပြစ်ဒဏ်လူငယ်တောက်ခွင်းနဲ့အကျဉ်းချနေသူတွေကိုပြန်လွှတ်ပေးရမှာဒီဒီချိန်ဟာ၃ချိန်မြောက်ဖြစ်ပါတယ်။လွတ်မြောက်သူတွေထဲမှာအများစုဟာမူရစီဝါသုံးဆွဲမှုလက်ဝယ်တွေ့ရှိမှုတွေနဲ့အကျဉ်းချနေသူတွေဖြစ်ပါတယ်။ဒီသတင်းနဲ့ဆက်ဆက်ပြီးတော့ဆက်သွယ်မိန်းထားတဲ့သတင်းလာတွေကိုသတင်းတွေပြီးမှထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ
။အမေရိကန်ရွေးကောက်ပွဲမှာရုရှားဝင်ဆက်ဖက်မှုနဲ့ပတ်သက်တဲ့အထူးစုံစံရေးမှူးရောဘတ်မူလာရဲ့အစီရင်ခံစာတီးဖြတ်ထားတဲ့စီရင်ခံနဲ့ပတ်သက်ပြီးတော့အငင်းပွားနေမှုကိုဖြေရှင်းနိုင်ဖို့အမေရိကန်အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌနဲ့မိခင်တရားရေးဌာနတာဝန်ရှိသူတို့အင်အားနဲ့မှတွေ့ဆုံဖို့ဆွေးနွေးထားပါတယ်။မူလာရဲ့အစီရင်ခံချက်အပြည့်အစုံကိုမဖျက်မတောက်ဖြစ်နေတင်ပြဖို့အောက်လွှတ်တော်ကတောင်းဆိုမှုကိုရှင်းလင်းချက်ဝင်လျံဘာကငင်းပယ်ခဲ့ရတဲ့ပတ်သက်လို့လွှတ်တော်ကမထီမဲမြင်ပြုခဲ့တယ်လို့အောက်လွှတ်တော်တရားရေးကော်မတီကတင်မာနေလို့မှပြောခဲ့ပါတယ်။အောက်လွှတ်တော်တရားရေးကော်မတီရဲ့ဥက္ကဋ္ဌအချွမ်းတန်တန်ကအခုလိုမထီမဲမြင်လုံးမှုနဲ့ပတ်သက်ပြီးတော့ဘုံနုနေမှာတရားရေးကော်မတီကအမဲခွဲဆုံးဖြစ်မယ်လို့ပြောပါတယ်။သမရယာတူရဖို့ထရမ့်မြင်မဲဆွေရဲ့အဖွဲ့ကရုရှားနဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိဘူးလို့မူလာရဲ့အစီရင်ခံစာမှာခောက်ချက်ချထားပေမဲ့မူလာရဲ့အချိန်22လကြာစုံစမ်းစစ်ဆေးမှုပြည့်ပြည့်သွားအောင်လို့သမရထရမ့်ကတရားဥပဒေကိုဟန်တားခဲ့သလားဆိုတာကိုတော့အစီရင်ခံစာမှာခောက်ချက်ချရေးသားထားတာမရှိပါဘူး
။အာတိတ်ဒေသမှာငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့အပြုသဘောဆောင်ပူးပေါင်းဆောင်ရွက်မှုတွေကိုထိန်းသိမ်းသွားဖို့နဲ့နေထိုင်ကြသူတွေရဲ့တရားဟောပြောမှုကိုပေါ်ဆောင်သွားဖို့အမေရိကန်နဲ့ရုရှားတို့အပါအဝင်အာတိတ်ဒေသနိုင်ငံ၈နိုင်ငံအုပ်စုကြားဒီကနေ့သဘောတူလိုက်ကြပါတယ်။ရေရှည်ခိုင်မာတဲ့ဖွံ့ဖြိုးတိုးတက်မှုရှိဖို့နဲ့တဘာဝပတ်ဝန်းကျင်ကိုကာကွယ်သွားကြဖို့ကိုလည်းအာတိတ်ကောင်စီအဖွဲ့ဝင်နိုင်ငံတွေကတိကျပြုကြတဲ့အကြောင်းဖင်လန်နိုင်ငံမှာလုပ်တဲ့နိုင်ငံတိုင်းဝန်ကြီးတွေရဲ့စီဝေးတစ်ခုအပြီးပူးတွဲထုတ်ပြန်ကြမှာဖော်ပြထားပါတယ်။ထုတ်ပြန်ချက်ကိုလက်မှတ်ရေးထိုးသူတွေကတော့ကနေဒါ၊နော်ဝေး၊ဒိန်းမတ်၊ရုရှား၊ဖင်လန်၊ဆွီဒင်၊အိုင်စ်လန်နဲ့အမေရိကန်နိုင်ငံတိုင်းဝန်ကြီးတွေပါ။ပိုပြီးအသေးစိတ်ကြတဲ့သဘောတူညီချက်တစ်ခုအတွေ့ပုံစံအများပြားကိုနိုင်ငံတိုင်းဝန်ကြီးတွေစဉ်းစားဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံတိုင်းဌာနအကြီးအကဲတာဝန်ရှိသူတူကပြောပါတယ်။ဒါပေမဲ့လည်းအစိုးရမှာတော့ပိုရိုးရှင်းပြီးအပြုသဘောဆောင်တဲ့တင်ညီညွတ်တီအားလုံးသဘောပါတဲ့ထုတ်ပြန်ချက်ကိုသဘောတူခဲ့ကြတာပါ။ဒီလိုနဲ့ရုရှားတို့ကအာတိတ်ဒေသမှာအင်အားချက်တွေနေတာကိုတံပြန်မှုယူရခြင်းနဲ့အဲ့ဒီဒေသမှာအမေရိကန်စစ်တပ်တည်ရှိမှုကိုတိုးချဲ့သွားမယ်လို့အမေရိကန်နိုင်ငံတိုင်းဝန်ကြီးမိုက်ပွန်ပေယိုကပြောပြီးနောက်တက်မှာပဲဒီဆွေးနွေးပွဲပြီးဆုံးတာဖြစ်ပါတယ်။
ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲနဲ့ကြာတာရင်းနေကြရင်ဖာလင်မျိုးတော်မှာတွေ့ဆုံမှုစီစဉ်ထားတာကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောပြလိုက်ပါတယ်။ အရေးကြီးကိစ္စရပ်တွေကြောင့်ဆွေးနွေးပွဲကိုအစီအစဉ်ပြန်ဆွဲလိုက်ရတာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပြီးတော့ဘာကြောင့်ဆိုတာကိုတော့အသေးစိတ်မပြောပါဘူး။ဝန်ကြီးပေါ်ပြီးဟာမကြိုက်ခင်မှာဘာလင်ကိုသွားပြီးတော့ဒီအရေးကြီးရဲ့စီဝေးပွဲတွေကိုတက်ဖို့မျှော်လင့်ထားတယ်လို့နိုင်ငံသားရေးဌာနထုတ်ပြန်ကြမှာဖော်ပြထားခဲ့တာပါ။ဝန်ကြီးပေါ်ပြီးရဲ့အခီးစဉ်ကိုပြောင်းလဲပြင်ဆင်လိုက်တာကနေစာသာပြင်းနေမှာပြည်တွင်းနိုင်ငံကိုသွားဖို့နဲ့တောက်ကြနေမှာ Greenland ကိုသွားမယ့်စီစဉ်တွေအပြောင်းလဲရှိသလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ525 kHz 1169 532 kHz 6303ည531 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ190 kHz 1509လို့ပြောထုတ်ပြန်ပေးပါရစေ
။ဒီလိုကနေအင်္ဂါညဘက်တွေနေ့ကိုတိုင်းဆက်လက်ပြောပြနေပါတယ်အိန္ဒိယနိုင်ငံရှိပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအနောက်တောင်ပိုင်းတို့ကိုပြီးခဲ့တဲ့တရင်ဘက်ကဖန်နီဆိုက်ကလုန်းမုန်တိုင်းဝင်တိုက်တာကြောင့်ပျက်စီးဆုံးရှုံးတာတွေရှိခဲ့တာကနေဒုက္ခတွေမျိုးများရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းကသာအလားတူမုန်တိုင်းမျိုးဝင်တိုက်ရင်ဘာဖြစ်သွားနိုင်တယ်လဲဆိုတဲ့စိုးရိမ်ချက်တွေတိုးလာပါတယ်။ဒုက္ခတွေရှိနေတဲ့ဒေသမှာဆိုက်ကလုန်းမုန်တိုင်းဘေးကနေခိုလုံဖို့နေရာအစီအတွက်အလုံးလောက်မရှိဘူးလို့ဒုက္ခတွေဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကကောက်ဆက်ဘဇားမှာအခြေစိုက်တဘာဝဘေးရန်ဆွတ်ချရေးဆိုင်ရာကျွမ်းကျင်သူက VOA ကိုပြောပါတယ်။ဖန်နီမုန်တိုင်းကြောင့်တည်ဆုံးသူဒါဇင်ပေါင်းများစွာရှိပြီးထောင်ပေါင်းများစွာအိုးအိမ်များဖြစ်သွားပါတယ်။ဒါပေမဲ့အိန္ဒိယနိုင်ငံကတော့လူတစ်သန်းကျော်ကိုရှေ့ပြောင်းပေးခဲ့ပြီးနောက်ထပ်လူအများအပြားတည်ဆုံးမဲ့အရေးကိုရှောင်နိုင်ခဲ့တဲ့အတွက်ချီးကျူးခံရပါတယ်။2018ခုနှစ်ဩဂုတ်လကစပြီးရခိုင်ပြည်နယ်မှာလုပ်တဲ့စစ်ဆင်ရေးတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးသွားတဲ့လူညာမွတ်စလင်9000ကျော်ရှိတယ်လို့ကုလသမဂ္ဂနဲ့ဒုက္ခသည်အရေးလုံးနေတဲ့အဖွဲ့တွေကပြောထားပါတယ်။ဒုက္ခသည်တွေဟာလူတွေပြစ်ကျက်နေတဲ့စခန်းတွေထဲမှာနေနေကြရပြီးအဲ့ဒီစခန်းတွေဟာပုံတိုင်းတန်းရေကြီးတာနဲ့မြေပြိုတဲ့တန်းတွေကိုခံနိုင်တဲ့စခန်းတွေမဟုတ်ပါဘူး။မြန်မာဆွေရကတော့ရူဝင်ညာဆိုတဲ့အသုံးနှုန်းကိုအတိအမှန်မပြုတ်ပါဘူး။ဒုက္ခသည်တွေကိုပြန်လက်ခံရေးနေဆက်မှာပြင်ဆင်ထားသလိုညနိုင်ငံညှိနှိုင်းပြီးပြန်လက်ခံမယ်လို့လည်းပြောထားပါဗျ။
အမေရိကန်နဲ့တရုတ်ကြားဒီသတင်းမှနောက်ပိုင်းမှာလုံမဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲတွေကိုတက်ဖို့တရုတ်ကုန်သွယ်ရေးဆိုင်ရာထိတ်တန့်စိတ်ဆက်ညှိနှိုင်းရေးမှုအမေရိကန်ပြည်အောင်စီကိုသွားမယ်လို့တရုတ်နိုင်ငံကတီးပြီးပြောဆိုထားပါတယ်။ဆွေးနွေးပွဲလုပ်ငန်းစဉ်ဟာတိတ်ကြလွန်းနေလို့သမ္မတဒေါ်နယ်ထရမ့်ကပြောပြီးတော့တရုတ်ကုန်ပစ္စည်းဒေါ်လာဘီလီယံပေါင်းများစွာအပေါ်မှာအခွင့်အရေးထက်ချမယ်လို့ချင်းချောက်ထားပြီးတဲ့နောက်မှာပဲအခုလိုတီးပြူထားတာပါ။သမ္မတရှီချင်းဖင်ရဲ့စီးပွားရေးဆိုင်ရာထိတ်တန့်အကြံပေးပုဂ္ဂိုလ်ဖြစ်သူဒုတိယသမ္မတလူဟင်းဟာကျော်လာပြည်နေ့မှာစတင်မယ်နှစ်ရက်ကြာဆွေးနွေးပွဲအတွင်းအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်တစားဗန်ဒါယင်းဝန်ကြီးစတီဗင်မနူးချန်တို့နဲ့တွေ့ဆုံမယ်လို့တရုတ်ကုသရေးဝန်ကြီးဌာနကဒီနေ့မှထုတ်ပြန်ထားပါတယ်။အခွင့်အရေးထက်ချမယ်လို့ဒေါ်နယ်ထရမ့်ကတွစ်တာမှာတင်းလီနေတုန်းကရေးပြတဲ့နောက်မှာတော့တင်းလာနေမှာအာရှအစုရှယ်ယာဈေးကွက်နဲ့အမေရိကန်အနာဂတ်အစုရှယ်ယာဈေးနှုန်းတွေကျသွားပြီးတော့အမေရိကန်နဲ့တရုတ်ကြားနောက်လုံးမဲ့ကုန်သွယ်ရေးဆိုင်ရာစီးဆက်ညီနိုင်မှုတွေစီးဆက်ညီနိုင်ပွဲတွေမရေမရာဖြစ်သွားပါတယ်။တရုတ်ကုန်ပစ္စည်းတွေပေါ်အခုန်တိုးကြတဲ့သူရဲ့မူဝါဒဟာအမေရိကန်စီးပွားရေးတိုးတက်လာမှမှတစိမ့်တစ်ပိုင်းအကျိုးရှိတယ်လို့လည်းသမ္မတထောင်ကဆိုပါတယ
်။မန္တလေး24ရက်နေ့ကကျင်းပတဲ့ထိုင်းနိုင်ငံရွေးကောက်ပွဲတွေမှာပြည်ပမှရောက်နေတဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နဝတ်နဲ့ဆက်ဆက်ရှိတဲ့ဖွေထိုင်းပါတီကမဲဆန္ဒနယ်မြေ136နေရာမှာနိုင်ရပြီးအများစုအနိုင်ရတဲ့ပါတီဖြစ်တယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့တရားဝင်ကြေညာလိုက်ပါတယ်။စစ်တပ်ကကြော်ရုံနောက်ခံပေးထားတဲ့ဖလန်ဖရာချရတ်ပါတီက68နေရာမှာအနိုင်ရပြီးဒုတိယလိုက်ပါတယ်။ယူကော့ဘဲကော်မရှင်ဟာရလက်ထုတ်ပြန်မှုအချိန်ဆွဲထားတဲ့ရှုပ်ထွေးနေတဲ့ကနဦးမဲရလက်တွေကိုထုတ်ပြန်ခဲ့ရဲဆိုပြီးအပြင်းထန်ဝေဖန်ခံထားရတယ်လို့စစ်တပ်ဘက်ကရိနေလို့လည်းဆွဆွဲခံခဲ့ရတာပါ။ထိုင်းအောက်လွတ်တော်မှာအမှတ်နေရာ900ရှိပြီး350ကိုလူလူတိုက်ရိုက်မဲဆန္ဒနဲ့ယူကော့တင်ချောက်တာဖြစ်ပါတယ်။အဲ့ဒီအထက်က349နေရာကိုကော်မရှင်ကအတည်ပြုထားပြီးပါပြီ။ကျန်တဲ့အမှတ်နေရာ150ကိုတော့ရှုပ်ထွေးတဲ့နီးလန်းနဲ့တွက်ချက်ပြီးတနိုင်ငံလုံးမှာပါတီတစ်ခုစီကအနိုင်ရတဲ့စုစုပေါင်းမဲအစီအတွက်အလိုက်အချိုးကျခွဲပြီးမှာပါ။အဲ့ဒီအမှတ်နေရာတွေကိုဇာတာပတိနဲ့နောက်ဆုံးထားပြီးယူကော့ဘွဲကော်မရှင်ကခွဲဝေတတ်မှတ်ပြရမှာဖြစ်ပါတယ်။ဘယ်လိုတွက်ချက်ခွဲဝေမလဲဆိုတာကိုကော်မရှင်ကမပြောတဲ့အတွက်ပါတီတွေအနေနဲ့အောက်လွှတ်တော်မှာအမှတ်နေရာဘယ်နှနေရာစီရမယ်ဆိုတာကိုအတိအကျတွက်ဖို့မလွယ်ပါဘူး။
မလေးရှားနိုင်ငံ 1MDB ရင်းနှီးမြှုပ်နှံမှုကုမ္ပဏီစီကနေတရားမဝင်ရယူထားတဲ့ဒေါ်လာဘီလီယံရာပေါင်းများစွာကိုအမေရိကန်ဆွေရကစပြီးတော့ပြန်လွှဲပေးနေပြီလို့မလေးရှားနိုင်ငံကပြောပါတယ်။ခုချိန်ထိဆိုရင်ဒေါ်လာ58သန်းပြန်ရထားပြီလို့မလေးရှားရှင်နေချုပ်တော်မီတောမက်စ်ကဒီကနေ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။အမေရိကန်တရားရေးဌာနနဲ့ Red Granite Pictures ရုပ်ရှင်ကုမ္ပဏီတို့ကြားညှိနှိုင်းသဘောတူညီချက်ရဲ့တစိမ့်တစ်ပိုင်းအဖြစ်အဲ့ဒီငွေတွေကိုပြန်လွှဲပေးထားတာပါ။ဒီရုပ်ရှင်ကုမ္ပဏီကိုမလေးရှားဝန်ကြီးချုပ်နာဇစ်ဘာကျက်ရဲ့ဇနီးဘက်ကပါလာတဲ့တားဖြစ်သူရီဇာအာဇီစ်ကပူးတွဲတည်ထောင်ထားတာပါ ဝန်ကြီးချုပ်လာကြည်ပါဇာဟာ 1MDB ကုမ္ပဏီကိုထူထောင်ခဲ့သူဖြစ်ပြီးတော့အလွဲသုံးစားလုံးမှုဆိုင်ရာဆွေးချက်အမြောက်အများနဲ့ရင်ဆိုင်နေရပါတယ်။ 1MDB ကုမ္ပဏီစီကနေခိုးယူထားတဲ့ငွေတွေကို Red Granite Pictures ရုပ်ရှင်ကုမ္ပဏီကိုပေးခဲ့တယ်လို့တရားစွဲဆိုချက်တစ်ခုမှဆွဆွဲထားတာပါ။နှစ်ဖက်အကြားစစ်စစ်ညီတိုင်းပြီးတဲ့နောက်မှာတော့ဒေါ်လာတန်း60ပြန်ပေးဖို့ပြည်လည်မှုရခဲ့ပြီးတော့အဲ့ဒီကဒေါ်လာ3000ကိုတော့စုံစမ်းစစ်ဆေးမှုကုန်ကျစရိတ်အဖြစ်အမေရိကန်ကယူလိုက်တယ်လို့မလေးရှားရှိနေချုပ်တောမက်စ်ကပြောပါတယ်။ Red Granite Pictures ရုပ်ရှင်ကုမ္ပဏီဟာ2013ခုနှစ်ကနာမည်ကျော်ဟောလိဝုဒ်မင်းသားလီယိုနာໂດဒီကပရီယိုပါဝင်တည်ဆောင်ခဲ့တဲ့ The Wolf of Wall Street ရုပ်ရှင်ကိုထုတ်လုပ်ခဲ့တဲ့ကုမ္ပဏီလည်းဖြစ်ပါတယ်။
ကဘာကြီးအနေနဲ့အေးအေးယူလှုပ်ဆောင်မှုမရှိဘူးဆိုရင်ဥရယာတီပြောင်းလဲမှုကကဘာကြီးပေါ်အင်မတန်ဆိုးရွားစွာထိခိုက်လိမ့်မယ်လို့ကုလသမဂ္ဂတွင်မှုကြောင့်အန်တိုနီယိုဂူတရက်စ်ကသတိပေးလိုက်ပါတယ်။မြမောက်ကာလမှာရေးပါဆုံးကိစ္စကဥရယာတီပြောင်းလဲမှုဖြစ်တယ်လို့လည်းမစ္စတာဂူတရက်စ်ကပြောပါတယ်။ဥရယာတီပြောင်းလဲအောင်အာဖရိကတိုက်ကလုပ်တာမဟုတ်ပေမဲ့ဥရယာတီပြောင်းလဲမှုရဲ့ဆိုးရွားတဲ့အကျိုးသက်ရောက်မှုကိုအဆိုးဆုံးခံရတဲ့ဒေသတွေမှာအာဖရိကတိုက်လည်းပါဝင်နေကြောင်းမိုဇမ်ဘစ်ဇင်ဘာဝေနဲ့မလာဝီတို့မှာမုန်တိုင်းကျခဲ့တာမျိုးနဲ့ဆာဟဲလိုဒေသမှာတော့မိုးခေါင်တော်ကိုကြုံရတဲ့အကြောင်းမစ္စတာဂူဒရက်စ်ကထောက်ပြပါတယ်။ဥရယာတီပြောင်းလဲမှုကိုဖြေရှင်းဖို့မလုပ်ဆောင်ဘူးဆိုရင်ပေါက်သုံးရင်နဲ့စံတဲ့ရေကပြက်လက်မှုရေကြီးမှုနဲ့တခြားသဘာဝဘေးရန်တွေကြုံရနိုင်ကြောင်းကုလသမဂ္ဂကမကြာသေးခင်ကထုတ်ပြန်တဲ့အစီအစဉ်မှာဖော်ပြထားပါတယ်။တပိုင်းတခြားသဘာဝပတ်ဝန်းကျင်ပျက်စီးမှုအများဆုံးအခြေအနေကိုကြုံရတာဖြစ်ပြီးအပင်နဲ့သဘာဝမျိုးစိတ်တတန်းကျော်မျိုးတုံးမဲ့အရေးနဲ့ကြုံရကြောင်းအဲ့ဒီအစီအစဉ်မှာဖော်ပြထားပါတယ်။အစိုးရအဆုံးအခြေအနေကိုရှောင်ရှားနိုင်အောင်အစားအစာနဲ့စွန့်ရင်ထုတ်မှုပုံစံကိုပြောင်းလဲဖို့နဲ့စိုးပြစ်ပစ္စည်းစနစ်ကိုပြောင်းလဲဖို့သိပ္ပံပညာရှင်တွေကအကြံပြုထားပါတယ်။တိရီလင်္ကာနိုင်ငံမှာအီစတာတနင်္ဂနွေနေ့ကဘုံခွဲတိုက်ခတ်မှုရဲ့လက်သေးတွေအားလုံးကိုတုံ့ပြန်ပြီးပြီးဒါမှမဟုတ်ဖမ်းဆီးထားပြီးပြီလို့တိရီလင်္ကာရဲတပ်ဖွဲ့အရာရဲချုပ်ကပြောလိုက်ပါတယ်။ဘုံခွဲမှုနဲ့ဆက်ဆက်ပြီးတရားရှိသူအားလုံးဟာဘယ်သူတွေဆိုတာကိုအချိန်တို့အတွင်းမှာပဲသိအောင်လုပ်နိုင်ခဲ့တယ်လို့ယာယီရဲချုပ် CD ဝီကရမန္ဒနီကပြောထားတာကိုမကြသေးခင်ကပဲထုတ်ပြန်တာပါ။ခရီးရန်ပြားကြောင့်နဲ့ဟော်ဒိုရီမှာအီစတာတနင်္ဂနွေကဘုံဖောက်ခွဲမှုရှိခုအတွင်းလူ160ထက်မနည်းတေဆုံးပြီး400ကျော်ဒဏ်ရာရခဲ့ပါတယ်ခင်ဗျာ
။အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မအီတန်စင်တို့ပြောပြပေးသွားကြတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးနိုင်ငံတော်သမ္မတရဲ့တတိယအကြိမ်ကြောင့်လူငင်းတတခွင့်နဲ့သက်ဆိုင်တဲ့သတင်းတော်တွေဆက်တိုက်ထုတ်လွှင့်ပေးသွားမှာပါရှင်။နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်9နှစ်စီချမှတ်ခံထားရတဲ့ရိုက်တာသတင်းတောက်2ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာဒီကနေ့ပဲနိုင်ငံတော်သမ္မတရဲ့လွန်ငင်းတတခွင့်နဲ့လွတ်မြောက်လာကြပါပြီ။ဒီကနေ့လွတ်မြောက်လာတဲ့အကျဉ်းသား6000ကျော်ထဲမှာတခြားနိုင်ငံရေးအကျဉ်းသားတချို့လည်းပါဝင်ခဲ့ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးအခုလိုပြန်လွတ်လာတဲ့အပေါ်မှာတော့အမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့တုံ့ပြန်မှုတွေကိုကိုဇော်ဝင်းလှိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
တခန်းဒီနယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေဘက်ကအလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ကိစ္စကိုစုံစမ်းဖော်ထုတ်ဖို့စူးစမ်းရင်း2019ခုနှစ်ဒီဇင်ဘာလကဖမ်းဆီးခံခဲ့ရပြီးနိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်9နှစ်စီချမှတ်ခံထားရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဒီကနေ့ပြန်လွတ်မြောက်လာကြတာပါ။သူတို့လွတ်မြောက်ရေးအတွက်ပြည်တွင်းရောပြည်ပကပါဝိုင်းဝန်းစူးစမ်းပေးခဲ့ကြသူတွေကိုကျေးဇူးတင်ကြောင်းအချင်းထောင်ကပြန်လွတ်မြောက်လာချိန်မှာကိုဝါလုံးကသတင်းတော်တွေကိုပြောကြားခဲ့ပါတယ်
။ပြောချင်တာကျွန်တော်အရင်ပြောပါမယ်။ Okay ။ခဏလေးခဏလေးဝင်းဝင်းဒီဆောင်ထဲမှာရှိနေတဲ့အချိန်မှာဒီဆေးကနေပြီးတော့ကူညီပေးကြတဲ့ကျွန်တော်မရှိသေးတော့
ဘာကြောင့်ဘာကြောင့်ကျွန်
တော်တို့လွတ်မြောက်ရေးအတွက်ဝိုင်းဝန်းပြီးတော့ထောက်ခံအားပေးကြတဲ့
ကျွန်တော်တို့လည်းတော့
လွတ်ဖို့ကိုင်းဘက်ကဒီစင်ငယ်ချင်းတွေအားလုံးဝါလုံးမှာရှိတဲ့ကျွန်တော်တို့ပေါ်မှာဒီနာတက်ခဲ့ကြတဲ့လူတွေအားလုံးပေါ်မှာကျွန်တော်ကျေးဇူးတင်တယ်လို့ကျွန်တော်ပြောချင်ပါတယ်
။တို့ရဲ့မိခင်သတင်းဌာနဖြစ်တဲ့ Writer သတင်းဌာနကအက်ဒီတာချုပ်Steve Adler ကလည်းသူတို့နှစ်ဦးပြန်လည်လွတ်မြောက်လာတဲ့အတွက်အလွန်ဝမ်းသာရာကြောင်းပြောပါတယ
် We are enormously pleased that Myanmar has released our courageous reporters Walone and Chaw Soe Oo since their arrest
တတိပြောင်းလာတဲ့ကျွန်တော်တို့ရဲ့သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးပြန်လည်လွတ်မြောက်လာတဲ့အတွက်ကျွန်တော်တို့အလွန်အမင်းဝမ်းသာအားရဖြစ်မိပါတယ်ဖမ်းဆီးခံခဲ့ရတဲ့လွန်ခဲ့တဲ့ရက်ပေါင်း950ရက်ကြာကာလအတွင်းသူတို့ဟာကမ္ဘာတဝန်းသတင်းမီဒီယာလွတ်လပ်ခွင့်တွေအတွက်အရေးပါတဲ့သင်္ကေတတစ်ခုဖြစ်လာခဲ့ပါတယ်သူတို့ပြန်လွတ်လာတာကိုကျွန်တော်တို့ကြိုဆိုပါတယ်
။သူတို့နှစ်ဦးအခုလိုပြန်လည်လွတ်မြောက်လာတဲ့အတွက် EU ဥရောပသမဂ္ဂကလည်းကြိုဆိုကြောင်း EU နိုင်ငံခြားမူဝါဒရေးရာနဲ့လူငုံရေးဆိုင်ရာအကြီးအကဲရဲ့ပြောခွင့်ရမာယာကိုချန်းချစ်ကပြောပါတယ
်။ The European Union has followed the case of the journalists
ကိုဝါလုံးနဲ့ကိုကျော်ဆိုးရုံ
အူရဲ့အင်မတန်ခက်ခဲလာတဲ့ခီးစဉ်အစကနဥကရဲကဥရောပတက်မကကလေးလာစောင့်ကြည့်နေခဲ့တာပါဒါကြောင့်လွန်ခဲ့တဲ့နှစ်ပေါင်း100နီးပါးလောက်ကပြဋ္ဌာန်းခဲ့တဲ့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ဖမ်းဆီးထောင်ချခံထားတဲ့ Riders တရင်ထောင်တို့ဟာတမရရဲ့လူငင်ချမ်းသာခွင့်နဲ့ပြန်လွတ်လာတာကိုကြားသိရတဲ့အတွက်ကျမတို့အလွန်ဝမ်းသာပါတယ်လူမြောက်လာပြီးဖြစ်တဲ့သူတို့ဟာမိသားစုနဲ့ပြန်လည်အတူနေနိုင်ခွင့်ရပြီးသူတို့ရဲ့အရေးပါတဲ့လုပ်ငန်းတွေကိုပြန်လုပ်နိုင်ကြတော့မှာဖြစ်ပါတယ်
။ဒါပြင်သတင်းမီဒီယာလွတ်လပ်ခွင့်ရှိရေးအတွက် EU အနေနဲ့ဆက်လက်လှုပ်ဆောင်သွားမယ်လို့လည်းမာယာကိုချမ်းချစ်ကပြောပါတယ
်။ The European Union will continue to stand up for media freedom and pluralism as a sense
of the one democracy စနစ်ရှင်သန်ထွန်းကားရေးအတွက်မရှိမဖြစ်လို့အပ်တဲ့သတင်းမီဒီယာလွတ်လပ်ခွင့်နဲ့ဗဟုဝါဒတရှိရေးတို့ကိုဥရောပသမဂ္ဂအနေနဲ့ဆက်လက်ကြိုးပမ်းဆောင်ရွက်သွားမှာပါ။ဒါကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီထွန်းကားရေးပံ့ပိုးပေးရင် EU အနေနဲ့မြန်မာအစိုးရနဲ့ဆက်လက်လက်တွဲဆောင်ရွက်သွားမှာဖြစ်ပါတယ
်။ Writer သတင်းတောင်နှစ်ဦးအခုလိုပြန်လည်လွတ်မြောက်လာတဲ့အပေါ်ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကလည်းကြိုးဆိုကြောင်းတန်ယုံပြောခွင့်ရအာရီယာနီမန်ဒရင်းကပြောပါတယ
်။ The US Embassy welcomes the release of reporters Walone and Chasa U today.
ဒီနောက်ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့လွတ်မြောက်လာခြင်းအတွက်အမေရိကန်တပ်ရုံးကကြိုဆိုပါတယ်။သူတို့မိသားစုများထံပြန်သွားနိုင်ပြီဖြစ်တဲ့အတွက်လည်းကျမတို့အနေနဲ့ဝမ်းမြောက်ရပါတယ
်။ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကလည်းကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့နှစ်ဦးပြန်လွတ်လာတာကိုကြိုဆိုကြောင်းနဲ့သူတို့ပြန်လွတ်လာခြင်းဟာနိုင်ငံတကာရဲ့ဖိအားပေးမှုတွေကြောင့်ဖြစ်တယ်လို့ HRW ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကပြောပါတယ
်။ These two Reuters journalistsbenefited from international attention at the highest levels and part of that was
ဒီဝက်တဲ့ရင်းနှီးမှုကနိုင်ငံတကာရဲ့အာရုံစမ်းမှုကိုအမြင့်ဆုံးရခဲ့ကြတာပါသူတို့နှုတ်ရဲ့အမှုဟာမြန်မာနိုင်ငံရဲ့တရင်းလက်ခွင့်တစ်ခုလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တယ်ဆိုရင်အမြင်မျိုးနိုင်ငံတကာကခေါင်းဆောင်တွေယူဆလာအောင်ရိုက်တာတင်းတနာကစွန့်ဆောင်နိုင်ခဲ့တာကြောင့်လည်းပါပါတယ်စစ်တဲ့အကြောင်း NLD စိုးရအကြောင်းရေးသားကြလို့ဖမ်းဆီးခံရတဲ့တခြားတရင်းတော်တွေအတွက်ကျွန်တော်တို့ကစိုးရင်တော့ပါဒီလိုဖမ်းဆီးရမှမမှန်ပါဘူးဒီမှုတွေပြန်ယူသိရေးအတွက်လည်းကျွန်တော်တို့ဆက်လက်ဖိအားပေးနေဖို့လိုပါတယ်အဆုံးသတ်မှာတော့ပုံမှန်66ကကြီးနဲ့905တို့လိုအခြေခံခွင့်ရေးတွေကိုချုပ်ပေါက်ခွင့်ပေးထားတဲ့ဥပဒေတွေကို NLD အစိုးရကဖျက်သိမ်းတင်ပါတယ
်။သူတို့နှစ်ဦးရဲ့ဖြစ်စဉ်ဟာမြန်မာနိုင်ငံရဲ့ပုံရိပ်ကိုထိခိုက်စေကြောင်းလဲ Phil Robertson ကပြောပါတယ်။ Writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့နှစ်ဦးပြန်လွတ်မြောက်လာတဲ့အတွက်ဝမ်းမြောက်ကြိုဆိုကြောင်းမြန်မာနိုင်ငံဆိုင်ရာပြည်ထောင်စုတာဝန်ကြီးကလည်းကြေညာချက်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးစုံစမ်းရေးမှူးရန်ဟီလီကတော့သူတို့ကိုအစကတည်းကမဖမ်းဆီးသင့်ကြောင်းပြောကြားလိုက်ပြီးAmnesty International နိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ကြီးကတော့ကြံနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးတင်ကြောင်းပြောပါတယ်နိုင်ငံတော်သမ္မတရဲ့လူငယ်ချမ်းသာကွင်းနဲ့ပြန်လွတ်လာကြတဲ့အထက်ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့နှစ်ဦးနဲ့နိုင်ငံရေးအကျဉ်းသား20ကျော်အပါအဝင်အကျဉ်းသားစုစုပေါင်း6520ဦးပါဝင်ပါတယ်ကိုတက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်ဆိုးဦးခေါ်ကိုမိုးအောင်တို့နှစ်ဦးဟာရဲတပ်ဖွဲ့ဝင်တွေနဲ့ချင်းဆိုထားတဲ့နေရာကိုတွားရောက်တွေ့ဆုံပြီးအပြန်ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီရင်ခံစာတွေလက်ဝဲတွေ့ရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့ရန်ကုန်မြို့ထောက်ကျန်နယ်မြေရဲစခန်းမှာ2019ခုနှစ်ဒီဇင်ဘာ12ရက်နေ့ညကဖမ်းဆီးခံခဲ့ကြရတာဖြစ်ပါတယ်။သူတို့ကိုအကြိမ်ကြိမ်ရုံးထုတ်စစ်ဆေးပြီးတဲ့နောက်မနစ်ဇူလိုင်လ9ရက်နေ့ကနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကထောင်ဒဏ်9နှစ်စီချမှတ်အပြစ်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုက်စူးစီးတင်ပြခဲ့တာပါရှင်။နိုင်ငံတော်သမ္မတရဲ့လွန်ငင်းသက်တာခွင့်အမိန့်နဲ့အကျဉ်းသားပေါင်း6500ကျော်ကိုပြန်လွှတ်ပေးလိုက်တဲ့အထက်မှာတော့နိုင်ငံရေးအကျဉ်းသားအယောက်20ထက်မနည်းပါဝင်တဲ့အကြောင်းနိုင်ငံရေးအကျဉ်းသားအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်ရိုက်တာသတင်းတောက်နှစ်ဦးအပါအဝင်ဖန်စီကနိုင်ငံရေးအကျဉ်းသားတွေပြန်လည်လွတ်မြောက်လာပေမဲ့နောက်ထပ်လွှတ်ပေးသင့်သူတွေကြံနေသေးတယ်ဆိုတာကိုလည်းသူတို့ကပြောနေကြတာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကပြောပြပါမယ်ရှင်
ဟုတ်ပါတယ်သမရဥဝင်းမြင့်ရဲ့လူငယ်တတာခွေအမိန့်နဲ့နိုင်ငံတော်ဝန်ကအချင်းတော်တွေကနေတတိယကြိမ်မြောက်ပြန်လွှတ်ပေးလိုက်တဲ့အချင်းသားပေါင်း6520ထဲမှာတော့နိုင်ငံရေးအချင်းသားတချို့လည်းပါဝင်ခဲ့ပါတယ်ဖန်စီခန်နိုင်ငံရေးအချင်းသားတွေကလူမြောက်လာသူတွေထဲမှာတော့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေဖောက်ဖျက်မှုနဲ့ထောင်နဲ့ခုနှစ်နှစ်ကြာခံနေရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦး ABSDF မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦးကတပ်ဖွဲ့ဝင်တဦးလည်းပါဝင်ခဲ့ကြောင်း AAPPB နိုင်ငံရေးအကြီးအကဲများကူညီဆောက်ရှောက်ရေးအသေးတွဲဘက်အတွေ့အမှုကိုဘိုကြီးကပြောပြပါဗျာ
။ကျွန်တော်တို့စရင်ရတော့နိုင်ငံရေးအကြီးအကဲအကြောင်း20ရဲ့လူမြောက်လာပြီးတော့ကျွန်တော်သိရပါဗျာ။ဒါတော့အဲ့မှာတောင်ကြီးထောင်ကပါတယ်။မန္တလေးထောင်ပါတယ်။န နောက်ခေါ်ဆန်လူငယ်တင်တန်းကြောင့်ကဆက်ရောက်ပါတယ်အင်းစိတ်တော်နဲ့ရောက်ပါတယ်အဲ့တော့စက်ကွန်တင်းနှိမ့်နဲ့ပါတယ်ဥပမာမွန်ကြီးထောင်ကနေရောက်ဆိုစက်ကွန်တင်းစက်ကွန်နဲ့ပေါ့မတရားသိနဲ့ဟိုဆက်သွော်မှုပေါ့မနေ့ထောင်ကလွတ်လာတဲ့၄ရောက်ဆိုလို့ရှိရင်တော့95ခောက်ကိုနဲ့7နဲ့6လောက်ထောင်ချကန်ရတာရှိတယ်တော်ကြီးထောင်က7ရောက်ကတော့လက်နက်မှုတွေပါပါတယ်ထောင်ချပြီးတော့က24ရောက်ကျင်တယ်အမှုထောင်ထဲကနေပြီးတော့အမှုကြီးဆက်နေတာကတော့90ရှိတယ်ထောင်အပြင်ကနေပြီးတော့အမှုရင်ဆက်နေတာ193ရောက်ရှိပါတယ်။
ပြန်လွတ်လာဖို့မျှော်လင့်နေသူတွေထဲမှာတော့နိုင်ငံတော်ပုံကံမှုအကြီးအကျယ်ပြက်စီမှုပုံမှန်တွေနဲ့ထောင်တန်းအနည်း20စီကြခံနေရတဲ့ရခိုင်နိုင်ငံရေးကောင်းဆောင်ဒေါက်တာအေးမောင်နဲ့စာရေးဆရာဝီဟင်အောင်တို့လည်းပါဝင်ပါတယ်။စာရေးဆရာဝီဟင်အောင်ရဲ့အကျိုးဆောင်ရှင်နေလည်းဖြစ်ရခိုင်မျိုးသားပါတီ AMP ရဲ့ဒုခရဒေါ်အေးလူစိန်ကတော့သူတို့နှစ်ဦးပြန်လွတ်လာဖို့မိသားစုကမျှော်လင့်ထားတယ်လို့ပြောပါတယ်
။အခုဒီအပြင်တော့ဆက်မလာသေးဘူး။ဒီရအချီပေါ်တော့မိုးချုပ်တဲ့ဖြစ်ပေါ်တခါတလေအကြောင်းကြောင့်အနေသားတွေမှာလည်းမိုးချုပ်ပြီးမှလွတ်တာလည်းရှိပါတယ်။ဟောအိမ်ကကားနဲ့လိုက်ဖို့တာတို့ဘာလို့ပေါ့နော်။ဒီမှာလည်းရှိနေ38ခုအတွေ့အကြုံမှာတော့အကြောင်းကြောင့်လွတ်တဲ့လွတ်တဲ့အခြေတွေဟာအကွဲအလဲတော့ရှိပါတယ်။ဟိုကားနဲ့ထက်ကဒီမှာလည်းမြန်မြန်ဆိုကြီးကြီးနဲ့ဒီမှာလည်းမြန်မြန်ရှဲပါပဲလို့
အရေးအစိုးရရဲ့လက်ထက်တုန်းကတော့လူကြီးချမ်းသာခွင့်တွေမှာပြစ်မှုကြွေးကြံချွင်းချက်တွေနဲ့ပြတ်လွတ်ပေးလို့ရှိပေမဲ့သမရဦးဝင်းမြင့်လက်ထက်မှာတော့အကျဉ်းသားတွေကိုကန့်သက်ချက်မရှိဘဲပြတ်လွတ်ပေးနေတာဟာကြိုးစိုးစရာလုံရက်ဖြစ်ကြောင်းလဲလူခွေရှင်နေကြီးဦးသိန်းသက်ဦးကသုံးသပ်ပါတယ်
။နံပါတ်၁ကတော့တိုက်တန်တယ်လဲကြိုးစိုးတယ်ဒီကျယ်တဲ့တော့ရနေကုန်မယ်လို့ကျွန်တော်ပြောချင်တယ်။သမရရဲ့ပညာချက်အရာရှင်းပါတယ်။401အရာလေနော်သူကစီကန်းချက်မထားဘဲနဲ့ဆို401ကြာထန့်ထတာဒီမှုတစုံတရာအတွက်တူတူရောက်တာပြည်ထောင်ချမှတ်ပြီးဒီခါနိုင်ငံတော်သမ္မတဒီဒီခါလို့ဆိုစီကံပြမထားပဲဖြစ်စီဆိုတော့သူရှိနေသမ္မတဆိုတော့ဒီလောက်တော့ပါနေပါလေ။ဟောဒါတွေကဒီလူကြီးကအပြည့်အပြတ်ဆွတ်တာဒီလူတွေကနောက်ပါသူ့ပြည်မှုကြွေးကြမှာမရှိဘူး။သမ္မတကြီးဝင်းကြီးကသူ့ကိုယ်တိုင်နိုင်ငံအကျဉ်းသားပဲ။ဟာသူ့ကိုယ်တိုင်မတရားမှုတင်ထောင်ချအပြည့်မရှိဖြစ်ကြဒုက္ခငဲရတာသူသိနေတာပဲ။အဲဒါတော့သူကိုယ်စင်းစားပါပဲ။အဲ့တော့ဖြစ်တဲ့ကိစ္စမှာကျွန်တော်ပြန်ကြည့်မယ်ဆိုရင်အခုသူ့လွတ်နေတာတွေကမဟုတ်ဘူး။ဝန်ကြီး15လွတ်တယ်16လွတ်တယ်အဲ့တော့မဆုမဖြစ်လို့လဲတော့ပါလေရှိတယ်။နောက်ထောင်ရတဲ့အထောင်တွေလည်းအတင်းကျပ်ကျပ်နေတာလေ။ကျပ်တဲ့အခါကျတော့အဲ့ဒီစုဖို့ဒီပါတယ်။စုပြီးပါအောင်ကျန်တဲ့လူတွေအများကြီးကျန်ပါသေးတယ်။
ABB တွဲဖက်တွေ့မှုကိုဘိုကြီးကတော့သမရရဲ့ပြစ်ဒဏ်လူငယ်ချမ်းသာခွင့်နဲ့နိုင်ငံရေးကျင်းသားတချို့ပြန်လွတ်ပေးလိုက်တဲ့အပေါ်မှာကြိုးဆိုပေမဲ့လို့နောက်ထပ်လွတ်ပေးဖို့ကြံနေသေးတဲ့နိုင်ငံရေးကျင်းသားတွေကြံနေသေးတယ်လို့လည်းပြောပါရတယ်
။ထောင်တွေကနေပြီးတော့အမှုရင်ဆိုင်နေတာတော့အယောက်90ရှိပါတယ်။ဒီလိုဆိုင်တော့ထောင်အပြင်ကနေအမှုရင်ဆိုင်နေတာဒီက90တောင်ရှိတယ်။ဒီလိုမျိုးကိုထည့်စင်စားပေးဖို့လိုတယ်တကယ်တမ်းအမျိုးသားပြည်နယ်သိမ်းမရင်းနဲ့ငြိမ်းချမ်းရေးကိုအထောက်အကူပြုဖို့ဆိုလို့ရှိရင်တော့ဒီအဖွဲ့အစည်းဆက်မတရားသိမ်းတဲ့ဆက်သွယ်တဲ့သူစံတရားနဲ့အဖွဲ့ကဏ္ဍရတဲ့ဒီတိုင်းရင်းသားတွေကိုလည်းထုတ်ပေးတင်တယ်အဲ့လိုပဲဒီဒေါက်တာအေးမောင်တို့ဘာလို့ကိုလည်းထုတ်ပေးတင်တာတို့ရှိပါတယ်အဲ့တော့မှပဲဟိုလည်းအမျိုးသားပြည်နယ်သိမ်းမရင်းနဲ့ငြိမ်းချမ်းရေးကိုအထောက်အကူပြုပါပါ
မြန်မာနှစ်တကူကာလမှာပြည်သူလူထုအေဂျင်စီဘူးလူသားချင်းစာနာမှုကိုထောက်ထားအလေးထားသောအဖြစ်နိုင်ငံတော်သမ္မတရဲ့လူကြီးတက်တာခွင့်နဲ့မြန်မာနိုင်ငံတဝန်းအကျဉ်းတော်အကျဉ်းစခန်းတွေကနေပြီးခဲ့တဲ့ဧပြီလ18ရက်နေ့ကအကျဉ်းသား9500ကျော်ကိုပထမအကြိမ်လွှတ်ပေးလိုက်တယ်လို့ဒုတိယအကြိမ်မြောက်ဧပြီလ26ရက်နေ့မှာတော့အကျဉ်းသား9000ကျော်လွှတ်ပေးခဲ့ပါတယ်ဒီတတိယအကြိမ်မြောက်မေလ9ရက်နေ့မှာတော့အကျဉ်းသား6500ကျော်ကိုပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်ရှင်
မိခင်ဆိုတာလူတိုင်းဥပဒေထားတဲ့ပုံကိုဖြစ်ပါလေ။အဲ့လိုမြင့်မြတ်တဲ့မိခင်တွေကိုအထင်မှတ်ထားပြီးတော့ကွန်ပျူတာတွေကလည်းဘာသာပေါင်းစုံ၊ညီကြည့်မှုပေါင်းစုံတိုင်းမှာတွေ့ရတာပါ။နာမည်မေလာ12ရက်နေ့ဒိန်းလီနေကတော့အမေရိကန်တရားစုမှာမိခင်မြတ်တာကိုအထူးအောက်မေ့ကွန်ပျူတဲ့မိခင်များနေဖြစ်ပါလေ။အဲ့ဒီမိခင်များနေမှာဖီရီတီချစ်ပိတ်သက်တဲ့အနေနဲ့ကိုယ့်ရဲ့ယေရှုရှင်မွေးသမီးခင်တွေကိုအမတ်တရားစကားလေးတွေနဲ့ဂုဏ်ပြုခြင်းနဲ့သူတို့ရဲ့ယေရှုကြီးမားပုံကိုအမတ်တရားဝေမျှခြင်းနဲ့ဆိုရင်တော့ Facebook ကိုစာလေးတွေရေးပို့လိုက်ပါနော်။ Facebook မြန်မာပိုင်း Facebook စာမျက်နှာကို Messenger အသုံးပြုပြီးတော့လည်းပို့လို့ရပါတယ်။ Email နဲ့ပို့ခြင်းနဲ့ဆိုရင်လည်း Email လိပ်စာက bamis@viewingnews.com ဖြစ်ပါလိမ့်။လာမယ့်မေလ12ရက်ဒင်းဝေနေ့မိခင်များနေ့မှာဒီရေညပိုင်း9နိုင်ကနေ10နိုင်စီမှာနှားစင်ကြမှာဖြစ်ပါလေကျေးဇူးတင်ပါတယ်ရှင
်မိမိလုံသားရဲ့ကြံစံတင်မပြတ်တဲ့
ီရရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေနားဆင်နေရတာဖြစ်ပါလေရှင်။ကိုကျော်အောင်စံချေရုပ်ထုရွှေပြောင်းရည်နဲ့ပတ်သက်လို့ဒီကနေ့ကြရပြည်နယ်လွိုက်ကော်မြို့မှာ၄ဖွင့်ဆိုင်တွေ့ဆုံဆွေးနွေးကြရမှာသဘောတူညီချက်နှစ်ချက်ရခဲ့ပြီးရုပ်ထုရွှေပြောင်းရည်အတွက်ညှိနှိုင်းကော်မတီတရဖွဲ့စည်းနိုင်ခဲ့ပါတယ်။ဒီလိုသဘောတူညီချက်ရရှိခဲ့တဲ့ပေါ်မှာဆွေးနွေးပွဲပထမဆင့်အနေနဲ့အောင်မြင်မှုရရှိချောင်းကိုလည်းကရင်နီလူငယ်များအင်အားစုကသုံးသပ်ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ KRP နဲ့လွိုက်ကော်မြို့မှာစိုက်ထူထားတဲ့ဗိုလ်ချုပ်အောင်ဆန်းရုပ်ထုပြောင်းရွှေ့ရေးနဲ့ပတ်သက်ပြီး KRP နဲ့အစိုးရ KNY ပြည်လူငယ်များအင်အားစုအမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ငင်းချမ်းရေးဗဟိုဌာန NRPC နဲ့ KNY အမျိုးသားတိုးတက်ရေးပါတီ KNPP ကကိုယ်စားလှယ်ပါဝင်တဲ့လေးပွင့်ဆိုင်ဆွေးနွေးပွဲကိုလွိုက်ကော်မြို့ Kenya Hotel မှာဒီကနေ့မနက်ကစတင်ကျင်းပခဲ့ပါတယ်အစည်းအဝေးပထမပိုင်းပြီးဆုံးပြီးတဲ့နောက်မှာ NRPC ကိုယ်စားလှယ်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစောထေကဆက်လက်ပါဝင်တာမရှိခဲ့တဲ့နောက် KNPP ဒုဥက္ကဋ္ဌခူးဦးရေကပါအစည်းအဝေးကထွက်ခွာခဲ့ပြီး KRP နဲ့အစိုးရနဲ့ KNY ပြည်လူငယ်များအင်အားစုတို့ပဲဆက်လက်ဆွေးနွေးခဲ့ပါတယ်ဆွေးနွေးပွဲမှာနှစ်ဖက်အကြိမ်နဲ့တင်းတင်းမာမာဆွေးနွေးခဲ့ပေမဲ့နောက်ဆုံးမှာသဘောတူညီချက်တွေရရှိခဲ့ကြောင်း KNY ပြည်လူငယ်များအင်အားစုရဲ့ပြောရေးဆိုခွင့်ရှိသူခွန်တောမတ်ကပြောပါတယ်
။ဒီနေ့ကတော့ကျွန်တော်တို့ဗိုလ်ချုပ်တည်ယုတ်ချွေးပြောင်းရေးကိစ္စနဲ့ပတ်သက်ပြီးတော့ညီနိုင်ရေးကော်မတီညီနိုင်ပေါ်ဆောင်ရေးကော်မတီတရတော့ကျွန်တော်တို့ဖွဲ့လိုက်နိုင်ပါတယ်ဗျ။ဟုတ်။နံပါတ်၁ချက်ဖြစ်ပါတယ်။နံပါတ်၁ချက်ကပြလဲကျွန်တော်တို့ဒီစစ်တောင်းရေးကိစ္စနဲ့ပတ်သက်ပြီးတော့ဒါကျွန်တော်တို့ဒီကလပ်ပေးမှာကျွန်တော်တို့နှစ်ကြိမ်ထပ်ပြီးသူ့ဆောင်ညီနိုင်ကြမှာဖြစ်တယ်ဆိုတော့ဒီတော့ဒီချက်နှစ်ခုတော့ကျွန်တော်ထွက်ပါရစေ
။ဆွေးနွေးပွဲမှာ KRT ရဲ့အစိုးရကိုယ်စားလှယ်အဖွဲ့ကိုပြည်내ဝန်ကြီးချုပ် Alphonse Shaw ကဥဆောင်တက်ရောက်ဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာရုပ်တုပြောင်းရွှေ့ရေးနဲ့ပတ်သက်ပြီးနှစ်ဖက်သဘောတူညီတဲ့လမ်းကြောင်းတစ်ခုစတင်တွေ့ရှိတာကြောင့်အောင်မြင်တဲ့ဆွေးနွေးပွဲအဖြစ်သုံးသပ်ကြောင်းလဲခွန်တော်မတ်ကဆက်ပြောပါတယ်။
သဘောတူနိုင်တဲ့အကြောင်းစတွေ့ရဆိုတဲ့ပုံစံမျိုးပဲဖြစ်ပါတယ်သဘောတူလိုက်ရဆိုတဲ့ဟာမျိုးတော့ဝန်ကြီးထုတ်ဖက်ကဘယ်လိုဖြစ်လဲဆိုတော့သူအချိန်နဲ့ယူချင်နေတယ်ဒီထောက်ခံတဲ့အုပ်စုလက်ရှိနေသေးတော့အဲထောက်ခံတဲ့အုပ်စုတွေလားနေနေအောင်သူကစူးစမ်းရအောင်ပဲပေါ့တိုးတော့ဒါဆွေးပြောင်းနိုင်အောင်လဲဒါစူးစမ်းမယ်ဆိုတဲ့ပုံစံမျိုးကိုတော့ပြောသွားတာရှိပါတယ်ဗျဟုတ်ကျွန်တော်အလုံးထုတ်ပြီးကြည့်တော့တိုးတက်ပါတယ်ဒီအဓိကကကျွန်တော်တို့ကော်မတီကိုဖွင့်နိုင်တယ်နောက်ရုပ်ရှင်ကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးလမ်းကြောင်းတွေကိုသူရဖက်ကလည်းဖွင့်ထားပေးတယ်ကျွန်တော်တို့ဖွင့်လည်းဖွင့်ထားတဲ့အတွက်လမ်းကြောင်းတွေကဟိုထွက်လာတဲ့အတွက်ကျွန်တော်တို့အောင်မြင်တယ်လို့ကျွန်တော်တို့ပြောလို့ရပါတယ်ဒါပါမှချိန်နှန်းနေနဲ့ပါဗျဟုတ
်ဒီဆွေးနွေးပွဲပေါ်သဘောထားနဲ့ပတ်သက်ပြီးတရားပြည်နယ်အစိုးရဘက်ကမေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူးဆွေးနွေးပွဲကိုအတိအသေးဖြစ်ပါဝင်တက်ရောက်ခဲ့တဲ့ကရမ်းမျိုးသားပါတီဥက္ကဋ္ဌခွန်ပီတူကတော့ဆွေးနွေးပွဲအပေါ်သူ့အမြင်ကိုအခုလိုပြောပါတယ
်ဒီဆွေးနွေးပွဲရလာကြပေါ့နော်အခု loss တွေကဘုချုပ်ကြီးဟိုရှစ်ပြောင်းနိုင်ရေပေါ့နော်ပတ်တဲ့မှာဟို14နှစ်မှာတခါပေါ့နော်ဆက်တွေ့ကြမယ်အဲ့ဒီမှာအဖြစ်ပြနိုင်ခဲ့ရင်တော့အမှပြပြမယ်အဖြစ်မပြနိုင်ခဲ့ရင်လည်း30နှစ်ပြပေါ့နော်ရှစ်ပြီးမှတခါပြတွေ့ကြမယ်လို့ပြောရတဲ့လို့တဲ့အပြုတ်ဘောရပါတော့အပြုတ်ဘောရသူတမှုသုံးပြရှိတယ်လို့ရောယူဆရပေါ့အကနာဦးကတော့အစိုးရဘက်ကမရှိပေးနိုင်ဘူးဆိုတော့ဟိုဘက်ကနေပြောတာကနေဒီမှာကိုကတော့ရှိနိုင်ရေးပေါ့နော်လူငယ်တက်ရလဲရှိပြီးမှမရရမယ်ဆိုတော့မြေတည်တဲ့အခုတော့ရှိပြီးမယ်လို့တော့ဟိုပြတိမပေးသေးဘူးနော်ဖြစ်နိုင်တဲ့နေလမ်းလေးကိုရှာကြည့်ပါမယ်ဆိုတော့ဟိုအချိန်တစ်ခုပေါ့နော်ဟိုအဖတ်ယူတဲ့အတွက်ပေါ့နော်ကျွန်တော်ကတော့အပြုတ်ဘောသူတမှုရောရတယ်လို့ရောမြင်ရခင်ဗျာဟုတ်
ဆွေးနွေးပွဲကိုပြည်သူ့လွတ်တော်ပြည်내လွတ်တော်ကိုယ်စားလှယ်တွေနိုင်ငံရေးပါတီဘာသာရေးနဲ့လူမှုအသင်းအဖွဲ့တွေကကိုယ်စားလှယ်တွေဟာအသီးသီးဖြစ်ပါဝင်တက်ရောက်ခဲ့ပါတယ်။တရားပြည်နယ်လွိုက်ကော်မြို့မှာဗိုလ်ချုပ်အောင်ဆန်းကျေးရုပ်စိုက်ထူရေးကို2018ခုနှစ်နှစ်လယ်ပိုင်းကစတင်ဆောင်ရွက်ခဲ့ရမှာတရားပြည်နယ်လူငယ်နဲ့ပြည်သူတွေကကန့်ကွက်ခဲ့ကြပါတယ်။2019ခုနှစ်ဇန်နဝါရီလမှာပြည်내အစိုးရကကန္တာဟေဝံပန်းချံမှာစိုက်ထုတ်ခဲ့ပြီးဖေဖော်ဝါရီလမှာလူငယ်တွေကန့်ကွက်ဆန္ဒပြတာကိုပြည်내အစိုးရကအကြမ်းဖက်နှိမ်နင်းခဲ့တဲ့နောက်နှစ်ဖက်တင်းမာမှုတွေမြင့်တက်ခဲ့ပါတယ်။ပြီးခဲ့တဲ့မတ်လမှာတော့ဗိုလ်ချုပ်ကျေးရုပ်ကိစ္စအဖြေရှာရေးအတွက် NRPC ကပါပါဝင်ပြီးဂျာဝင်ဆွေးနွေးညှိနှိုင်းခဲ့ပါတယ်။
ကိုမိုးစောပြပြသွားတာဖြစ်ပါလေရှင် VOA ကနေထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့ညပိုင်းရေဒီယိုအစီအစဉ်တွေကိုည10:00နာရီအထိလိုင်းဒိုမီတာ25 32နဲ့51တို့ကနေနားဆင်နိုင်ပါလေရှင
်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်မေလ9ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383လိုင်းဒိုမီတာ58 kHz 585တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်။အခုညပိုင်း9နာရီခွဲကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တစ်ခုထဲမှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုမစခင်အရင်ဆုံးကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနှာစင်ကြရအောင်ပါရှင်။
ဒီကရဲသတင်းဘက်ကမြောက်ကိုရီးယားကပေတိန်သုံးတာတိုပြစ်ဒုံးကြီးတွေစမ်းသပ်ပစ်ခတ်လိုက်တာကြောင့်ဒီကိစ္စအမေရိကန်နိုင်ငံကြားရေးမူဝါဒကိုအဓိကပုံဖော်သူတွေကြားအဓိကအာရုံစိုက်ဆရာဖြစ်လာပါတယ်။ဒါအပြင်ဗင်နီဇွဲလားနိုင်ငံမှာသဗ္ဗတအဖြစ်ကြေညာထားတဲ့ဝမ်ဂွာရီဒိုကိုထောက်ခံသူတွေအကြီးအကျယ်ဆန္ဒပြခဲ့ကြပေမဲ့နီကိုလတ်စ်မဒူရိုကပဲအာဏာကိုဆက်ပြီးစုခိုင်ထားတာကြောင့်လဲဒီကိစ္စအပေါ်မှာပြောဆိုဆွေးနွေးတာတွေကြားနေရပါတယ်။မြောက်ကိုရီးယားကံယူရန်အလွန်ပင်လယ်ဘဲကိုဓာတ်ရုပ်ပြစ်ဒုံးကြီးစမ်းသပ်ပစ်ခတ်ခဲ့တာပါ။အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားကြားနျူကလ িয়ার ရေးဆွေးနွေးမှုတွေမအောင်မြင်မဲ့ရပ်တန့်နေချိန်ခေါင်းဆောင်ကင်ဂျွန်ကိုရိုင်းကြီးကြပ်မိန်သိပြီးစမ်းသပ်ပစ်ခတ်ခဲ့တာဖြစ်ပါတယ်။ပိတ်ဆို့တံခတ်မှုတွေမြို့သိမ်းခင်မှာမြောက်ကိုရီးယားဘက်ကနျူကလ িয়ার ဖြတ်သိမ်းရေးတွေလုပ်တဲ့ဆိုတာအရင်သေးချောင်ပြရလိမ့်မယ်ဆိုပြီးသဗ္ဗတထရန့်ဆိုရကတောင်းဆိုနေပါတယ်ကင်ဂျွန်ရဲ့ဘက်ကတော့ပိတ်ဆို့တံခတ်မှုတွေချက်ချင်းဆိုးသလိုရုပ်သိမ်းပေးရေးတောင်းဆိုနေတာပါအမေရိကန်နိုင်ငံကြားရေးဝန်ကြီးမတ်ခ်ပွန်ပီယိုက ABC ရုပ်သံကိုခုလိုပြောပါတယ
် We still believe that there's an opportunity to get a negotiated outcome where we get full
နျူကလ িয়ার ချက်သိမ်းရေးလှုပ်ဆောင်တယ်ဆိုတာအပြေအဝအတည်ပြုနိုင်တယ်ဆိုရင်စေစားဆွေးနွေးအဖြေရှာနိုင်မဲ့အခွင့်အလမ်းတွေရှိနေသေးတယ်လို့ကျွန်တော်တို့ယုံကြည်နေသေးပါဩဃရကင်ကလည်းဒါကိုထက်ခါတလဲလဲပြောထားပါတယ်မကြသေးခင်ကတော့သူပြောပါသေးတယ်အခုသတင်းပတ်ကုန်ဒုံးကြီးစမ်းသပ်မှုကဒီလမ်းကြောင်းကိုအဟန့်တားဖြစ်အောင်လှုပ်လိုက်တာလို့တော့ကျွန်တော်တို့မမျှော်လင့်ပါဘူးကျွန်တော်တို့ဆွေးနွေးပွဲပြန်ကျင်းပကြင်ပါတယ်တွေးဆောင်ဆွေးနွေးကြင်ပါတယ
်အမေရိကန်ထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကွဲအရှေ့အာရှရေးရာဥက္ကဋ္ဌရီပေါ်ဘလစ်ကန်မက်ဂေါရီဂါဒနာကတော့မြောက်ကိုရီးယားပေါ်မှာပိုပြီးတင်းကျပ်တဲ့ပိတ်ဆို့မှုတွေပြဋ္ဌာန်းဖို့တိုက်တွန်းပါတယ်ကိုရီးယားကျွန်းဆွယ်မှာအတည်ပြုနိုင်ပြီးနောက်ကျောင်းပြန်မလဲတဲ့ပြည်ပြည်စုံတဲ့နျူကလ িয়ার ကင်းစင်ရေးကိုလိုချင်တဲ့ဆိုရင်အမေရိကန်ပြည်ထောင်စုဘက်ကဖိအားအမြင့်ဆုံးပေးရလိမ့်မယ်လို့သူကဆိုပါတယ်ဒီမိုကရက်ပါတီအတွင်းသဗ္ဗတလောင်းရှင်ပြိုင်မယ်လို့ကြေညာထားတဲ့ဗမောက်ပြည်နယ်အထက်လွှတ်တော်အမတ်ဘန်နီဆန်ဒါစ်ကတော့မထင်မှတ်ပဲသဗ္ဗတဘောမှာအခုလိုချီချူပြောဆိုပါတယ
် This is one area actually where I do not fault Trump
ဒီကိစ္စမှာတကယ်တမ်းကြည့်ရင်တော့ထရမ့်လုပ်တာမှမပါပါဘူး။ခင်ဂျောနဲ့လူထိုင်ဆွေးနွေးဖို့စဉ်းစားတာဟာမှန်တယ်လို့ကျွန်တော်ထင်တယ်။ဒါကတိတ်ခက်ခဲ့တယ်။အလွန်ခက်ခဲတဲ့ကိစ္စပါ။မြောက်ကိုရီးယားဟာဒီနေ့ကဘာကိုချိန်ချောက်နေလဲဆိုတာရှင်းပါလေ
။ဒေတော်တွင်ဗင်နီဇွဲလားနိုင်ငံရဲ့အခြေအနေကလည်းသဗ္ဗတထရမ့်အစိုးရအတွက်အားမလိုအားမရဖြစ်စရာအနေအထားဖြစ်နေပါလေ။အမေရိကန်ကျောင်းတော်နောက်ခံပေးထားတဲ့အတိုက်ခံကောင်းဆောင်ဟွမ်ဂွိုင်ဒိုကနီကိုလတ်စ်မာဒူရိုအုပ်ချုပ်ရေးဆုံးသက်ဖို့လူထုအောင်ကြွားမှုတွေနဲ့ပြီးခဲ့တဲ့ဘက်ကအဆုံးသတ်တိုက်ပွဲဝင်ရေးတောင်းဆိုခဲ့ပေမဲ့လည်းမအောင်မြင်ခဲ့ပါဘူးအမေရိကန်နိုင်ငံကြားရေးဝန်ကြီးမတ်ခ်ဖွန်ပီယိုကတော့ ABC ရုပ်သံကိုအခုလိုပြောပါတယ
် These things sometimes have bumpy roads to be sure but Maduro can't feel good he's ruling
အတကြရှိတဲ့လမ်းတွေပုံမှန်မဟုတ်တဲ့အခြေအနေလို့ပဲပြောရပါလိမ့်မယ်ဒေတာတာကတော့မာဒူရူလည်းစိတ်ချမ်းသာလက်ချမ်းသာအုပ်ချုပ်နေတာမဟုတ်ပါဘူးဒိုင်းပီကောင်းဆောင်ဆိုပေမဲ့အုပ်ချုပ်နိုင်စွမ်းလည်းသူ့မှာမရှိပါဘူးသမ္မတထရန့်ဘက်မှာအသုံးပြုနိုင်တဲ့ရွေးချယ်စရာနီးလန်းတွေအပြည့်ရှိနေပါတယ်။တန်တမာရေးနီးလန်း၊နိုင်ငံရေးနီးလန်းနဲ့မဟာမိတ်တွေနဲ့လက်တွဲသုံးနိုင်တဲ့နီးလန်းတွေပါ။နောက်ပြီးအမေရိကန်စစ်တပ်အင်အားကိုအသုံးပြုနိုင်တဲ့ရွေးချယ်စရာနီးလန်းတစ်ခုလည်းရှိနေပါတယ်။အခြေအနေကလိုအပ်လာပြီဆိုရင်အားလုံးကျွန်တော်တို့သုံးပါပါ။ပြင်ဆင်မထားတဲ့အခြေအနေမျိုးမဟုတ်ပါဘူး
။မ မက်ဒူရိုကိုဗင်နီဇွဲလာကနေကျူးပါကိုထမပြေးဖို့ရုရှားကတိုက်တွန်းနှာချခဲ့တဲ့ဆိုပြီးပြီးခဲ့တဲ့သတင်းဘက်ကပဲပွန်ပီယိုကပြောခဲ့တာပါဂျပန်အတွင်းမှာပဲရုရှားသမ္မတနဲ့တယ်လီဖုန်းဆက်ပြီးသမ္မတထရန်ကသမ္မတဗလာဒီမီယာပူတင်ဟာဗင်နီဇွဲလာကြီးမှာဝင်ပါဖို့မစင်စားဘူးလို့ပြောနေပြန်ပါတယ်တောင်အမေရိကတိုက်နိုင်ငံဖြစ်တဲ့ဗင်နီဇွဲလာမှာအခြေအနေကောင်းတွေပေါ်လာအောင်သမ္မတပူတင်နဲ့သူ့အကြားတူညီတဲ့စံတော်ကိုပြောဆိုဆွေးနွေးပြခဲ့ကြတယ်ဆိုပြီးသမ္မတဒေါ်နယ်ထရန်ကပြောဆိုနေကြပါခင်ဗျာ
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြကြရတာပါရှင်အခုတော့အင်ကာနေညာတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်စတင်ချိန်ရောက်ပါပြီစီစဉ်သူကိုသားညုံနဲ့အတူထုတ်လို့ရမှုမတ်စုမွန်တို့ရဲ့တိုက်ရိုက်လေးလိုင်းကိုဆက်လိုက်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာ။ဤကနေ့ညပိုင်းတရားလူလဲအစီအစဉ်ကနေပြီးကြိုးစားပါရစေ။ကျွန်တော်တို့ဒီနေ့ဆင်းနေမဲ့အကြောင်းအရာကတော့မြန်မာစစ်တပ်ကနေပြီးတော့တရားဆွဆွမှုတွေခက်ဆစ်ဆိတ်ဖြစ်လာနေတဲ့အခြေအနေပါ။ပြောရမယ်ဆိုရင်တော့ဒီကနေ့မှာတော့ဒီနိုင်ငံရေးအကျဉ်းသားတွေတော်များပြန်လွတ်လာပါရစေ။ပြန်လွတ်လာတဲ့အချိန်ထဲမှာပဲဒီရပိုင်းအတွင်းမှာပဲပြောရမယ်ဆိုရင်ဒီမြန်မာစစ်တပ်ကနေပြီးတော့သတင်းမီဒီယာတွေရောတက်ကြွလှုပ်ရှားသူတွေကဒီလွတ်လပ်စွာပြောဆိုရေးသားမှုနဲ့ပတ်သက်ပြီးတော့ဒီအခြေခံပေါ်မှာတရားဆွဆွမှုတွေလုပ်တာတာရှိပါတယ်။ဒီကိစ္စပါဒီသတင်းမီဒီယာနဲ့ပတ်သက်လို့ရှိရင်ကိုင်းတွေဖြည့်ရှင်းတဲ့နေရာမှာမီဒီယာဥပဒေဆိုတာရှိနေပေမဲ့လို့အဲ့ဒီမီဒီယာဥပဒေကိုကြော်ပြီးတော့တခြားရာဇဝတ်မှုပုံမှားတွေနဲ့သုံးစွဲလာလို့တရားရေးဌာနတွေကလည်းဒါကိုစမ်းစစ်မှုမလုပ်ဘဲနဲ့ချက်ချင်းဆိုလိုပဲဖမ်းဆီးရေးယူတာတွေလုပ်ပါတယ်ဒါကြောင့်မလို့စစ်တပ်ကအခုလိုရေးယူကိုင်းတွေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာပါအဓိကပေါင်းဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့မြန်မာမီဒီယာကောင်စီကကုမြင့်ကျော်ဖြစ်ပါတယ်နော်သူကတော့လူခွင့်ရေးတကြွလှူရှားသူဖြစ်ပါတယ်ကိုမြတ်သူပါနှစ်ဦးစလုံးဒီလိုင်းပေါ်မှာရှိပါတယ်ကျွန်တော်အရင်ဆုံးကိုမြင့်ကျော်ကိုအရင်ဆုံးမေးကြပါတယ်ခင်ဗျကိုမြင့်ကျော်ကမြန်မာမီဒီယာကောင်စီရဲ့ဖွဲ့ဝင်တူလည်းဖြစ်ပါတယ်အရင်ဒီမြန်မာမီဒီယာကောင်စီတက်တန်းနေမှာလည်းတာဝန်ယူခဲ့ဘူးသူဆိုတော့အခုနပြောသလိုပါပဲသတင်းမီဒီယာဥပဒေရှိရနဲ့စစ်တပ်ကနေပြီးတော့အခုရေးယူဆောင်နေတာပေါ့နော်ပြောရမဆိုရင်မြန်မာမီဒီယာကောင်စီကလည်းတမနာခံထားတဲ့အဖွဲ့အစည်းပါပဲနောက်တစ်ခုကစစ်တပ်ကအကြီးအကဲတက်ချုပ်ကူနိုင်ကလည်းမြန်မာမီဒီယာကောင်စီကိုမကြမကြောက်ခေါ်ယူတွစ်ဆုံတာရှိပါတယ်ဒီလိုအခြေအနေရှိရတာနဲ့သတင်းမီဒီယာကောင်စီကိုကြော်ပြီးတော့ဥပဒေကိုကြော်ပြီးတော့ချရာဇဝတ်မှုတွေနဲ့ရေးယူနေတဲ့ကိစ္စမီဒီယာကောင်စီကဘာမှမလုပ်နိုင်တော့ဘူးလားကိုမီကျော်ရဲ့အမြင်သိချင်ပါတယ်
တော်ဆိုမှတော့နည်းနည်းလေးရှင်းအောင်ပြောရင်တော့ဒေမီဒီယာကောင်စီကသမရခန့်တာတော့မဟုတ်ဘူးပေါ့။ဒေမီဒီယာကောင်စီကသတင်းမီဒီယာဥပဒေအရဟိုကိုစားပြုဖွဲ့စည်းတွေတော့ရှိကြတယ်။သို့တော်လည်းဟိုဥက္ကဋ္ဌတို့ဘာလို့ဆိုတော့ဒီကောင်စီဝင်ချင်းချင်းပြန်မဲပေးတာရယ်နောက်တစ်ခါတော့ဟိုသမရဘက်ကအဆိုပြုတဲ့လူတယောက်ရှိတယ်။လွှတ်တော်မြင့်ကအဆိုပြုတဲ့လူအဲ့ဒီဟာမျိုးတော့ရှိတယ်ပေါ့နော်။ဆိုလိုချင်တာဟို appoint တဲ့ခန့်အပ်တဲ့ဟာမျိုးတော့မဟုတ်ဘူး။သို့တော်လည်းဟိုအတိုင်းကြတစ်ခုရှိတော့အစိုးရကဒီမှပြုတဲ့ဟိုဖွဲ့စည်းသို့တော့အာဏာလောက်ဆောင်ဆိုအာဏာလိုဟာမျိုးတော့မရှိဘူးပေါ့လေဆိုတော့အဲပြန်ပြောရင်တော့ပြီးခဲ့တဲ့နှစ်တွေမှာတော့တမ်မရော်နဲ့ပတ်သက်ရင်တမ်မရော်နဲ့ဆက်ဆံရေးပေါ့လေဟိုတွေးဆမှုတွေရှိခဲ့တယ်ဆက်ဆံရေးနောက်တစ်ခုကဒီဘက်ကတောင်းဟိုဒီဘက်ကမြစ်တရက်တန်နဲ့တောင်းဆိုရဲဟလာဟိုဒေသမီဒီယာနဲ့ပတ်သက်ရင်ဒေသမီဒီယာကောင်စီကိုရှေ့ဥစွာတိုင်ကြားပါဆိုတော့အရင်တိုင်ပါဆိုတဲ့ဟာမျိုးကိုသူတို့ကလည်းအဲ့ကျန်လက်ခံရတယ်ပေါ့နော်သို့တော့အခုဒီလာပိုင်းတွင်မှာဘာလို့ပြောင်းသွားတယ်လဲဆိုရင်တော့ဟိုကျွန်တော်သုံးသပ်ချက်ကတော့အချိန်ဤရခိုင်အရေးခင်းကိစ္စကလည်းအဓိကကျတဲ့အချက်လက်တစ်ခုလို့ထင်တယ်ဟိုဘာလို့အဲ့လိုပြောရလဲဆိုရခိုင်မှာဖြစ်နေတဲ့သတိပက္ခတွေမှာမြေပြင်မှာရင်ဟိုတိုက်နေကြတယ်လက်နဲ့နဲ့တိုက်နေကြတာမဟုတ်ဘူးတကယ်တမ်းကျတော့အဲ့ဒီမြေပြင်မှာတိုက်ပွဲတွေကလည်းဒီတရင်ထုတ်ပြန်မှုဆိုတော့ဟိုဘယ်လိုကောင်းလဲတရင်အချက်လက်တွေမှာလည်းဟိုဆိုင်ရင်းပေါ့နော်ဟိုဆိုင်ကိုဝက်ဖဲတော့မဟုတ်ဘူး information ဝက်ဖဲလို့ပြောမှာပေါ့နော်တရင်အချက်လက်တွေနဲ့လည်းအဲ့ဒီမှာတိုက်တိုက်ခိုက်နေကြတဲ့သဘောပဲပေါ့လေတစ်ခါနဲ့တစ်ခါဆိုလိုချင်တာကဟိုတစ်ခါကလည်းအေးဘက်ကလည်းဟလာတရင်ထုတ်ပြန်မှုတွေရှိတယ်လို့တက်မရောဘက်ကတရင်ထုတ်ပြန်မှုတွေအဲ့ဒီနှစ်ခုဟာတွေကလူတို့ကိုဟိုဘယ်လိုကောင်းလဲဘယ်သူကမှန်တယ်ဘယ်သူကမှားတယ်စသဖြင့်အဲ့လိုဟာမျိုးတွေကတစ်ဖက်မှာဟိုဒီပရင်အချက်လက်မှာလဲဟိုအသာစီးရအောင်ဆက်မရကြိုးစားတယ်အဲ့ဒီနေရာမျိုးမှာဒီပရင်ဌာနတွေကဟိုတချို့တော့အချက်လက်တွေဟိုကိုလွဲမှားတာမျိုးလည်းရှိမယ်တချို့ဖုံးကွယ်တာလည်းအချက်လက်တွေထုတ်ပေါ်ယူစားတာမျိုးရှိအဲ့ဒါမျိုးတွေမှာသူတို့မကြိုက်တဲ့အနေထားတွေသူတို့မကြိုက်တဲ့ပရင်ရေးတယ်သူတို့မကြိုက်တဲ့ချူတော့ကရေးတယ်သူတို့မကြိုက်တဲ့အချက်လက်ထုတ်ပေါ်တယ်ဆိုတဲ့ဟာမျိုးမှာဒီလိုမျိုးဟိုတရားဆွဲတာတွေဒါ
Okay, ဟိုတလောကလည်းတက်မလို့ပြောခွင့်ရပုဂ္ဂိုလ်ဘုံကျုံစုံမင်းထွန်းပြောသွားတာလည်းရှိပါတယ်သူဒီဆက်ဆူကနေပတ်သက်ပြီးတော့တကယ်တမ်းပြောရင်သူတို့ရေးသားပြောဆိုနေပတ်သက်ပြီးတော့မီဒီယာဥပဒေအရဆိုရင်ဓာငွေပဲတက်နိုင်တယ်ပေါ့နော်တကယ်တမ်းဒီရာဇဝမှုပုံမှာပုံစံမဟုတ်ဘူးအဲ့တော့ကြောင့်မလို့သူတို့မသုံးနိုင်ဘူးသူတို့အနေနဲ့ရေးယူမယ်ဆိုတဲ့အဟာမျိုးဖြစ်လာတော့စစ်တပ်ရဲ့ဟိုသတင်းမီဒီယာနဲ့ပတ်သက်တဲ့သဘောထားကပို့ပြီးတော့တင်းမာလာလားပြောင်းလဲလာလဲလို့ပြောနိုင်ပါလားခင်ဗျာခုနောက်ပိုင်းမှာ
ကျွန်တော်ပြောရင်တော့အဲ့ဒီရခိုင်ကိစ္စမှာဟိုနေ့ရောမြေပြင်ရောဒီဟိုသတင်းမီဒီယာစစ်ပွဲနှစ်ခုလုံးကိုသူတို့ဟိုဝါရဖြန့်ကျစစ်ပွဲပေါ့လေဟိုနှစ်ခုလုံးဆင်နွှဲဖို့သူတို့ဟိုဆုံးဖြတ်လာတယ်အဲ့ဒါကြောင့်အချိန်လေးဆုံးအချိန်လေးကအဲ့လိုတွန်းပို့လာတော့ဒါကြောင့်သူတို့ဝါရဖြန့်ကျစစ်ပွဲမှာလည်းနိုင်အောင်တိုက်ဖို့ဆိုဒီမီဒီယာတွေကအတားပြီးလို့စဉ်းစားဖလုံးလို့ဖြစ်လာတယ်ဆိုတော့အဲ့ဒီဟာကဒါကြောင့်သူတို့ကမီးပရိရေကိုကြောင်းတယ်မဟာပြူအောင်ကြောင်းတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့
သောသောပြောရဲဟာပေါ့နော်ဟိုသတင်းမီဒီယာကဟာဟိုသတင်းမီဒီယာဥပဒေနဲ့မားသိန်း၁၀သိန်း၃သိန်းစသဖြင့်အဲ့လိုဟိုတန်ရိုက်တဲ့ဟာကလုံလောက်မှုမရှိဘူးလို့ယူဆတာလဲအဲ့ဒါလဲကျွန်တော်ကတော့ဟိုလက်မခံနိုင်တဲ့ဟာပေါ့နော်ဘာလို့လဲဆိုတော့ defamation လို့ဆိုရဲဟာကိုဒီလိုချောင်ချစီခြင်းတဲ့ဟာကိုကဒီဟာကဟို criminal အဖြစ်နဲ့သတ်မှတ်ပြီးတော့ဟိုရာသွက်သားခြင်းနဲ့သတင်းမီဒီယာသတ်မှတ်ခြင်းနဲ့ဟာဒီအခြေခံယူဆတာလွယ်မှားမယ်လို့ပြောနေတာ
ဟုတ်ကဲ့ကိုမျိုးကျော်ဒီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ကိုမျိုးသူဖိတ်ခေါ်ကြပါလေကိုမျိုးသူပြောရမယ်ဆိုရင်သတင်းမီဒီယာတွေမကပါဘူးတလောကဆိုရှင်ဒီတန်ကြပ်ဖွဲ့ចောင်းသားလူငယ်ဖွဲ့တွေသူတို့ရေးသားပြောဆိုတာနဲ့ပြောဆိုတန်ကြပ်ထုတ်ရတဲ့ပတ်သက်ပြီးတော့စစ်တပ်ကရေးယူတဲ့အခါမှာထူးခြားခြား66ဂါကြီးအပြင်ကို95ခဒီအာမခံမရတဲ့အမှုတွေနဲ့ပါတော်လေးပြင်းထန်ယူလာတယ်အဲ့တော့စစ်တပ်ရဲ့အခုလောက်ရတဲ့ပတ်သက်လို့ကိုမျိုးသူရဲ့အမြင်သိကြပါလေခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီတန်ချက်ကတော့ကျွန်တော်တို့ဒီရိုးရာလည်းဖြစ်တယ်ပြီးတော့ကျွန်တော်ခေတ်ဆက်ဆက်လည်းဒီကိုအမြင်ပေါ့ဒီလူတွေကကိုရဲ့အမြင်အထူးသဖြင့်စီမံခန့်ခွဲမှုတွေဒီအုပ်ချုပ်ရေးရန်ရည်နဲ့ပတ်သက်ပြီးဟိုဟိုသာထောက်ပြဝေဖန်ပြောဆိုတဲ့ဟာပေါ့ကျွန်တော်အမြင်ကတော့ဒီဟာကဒီဟိုဒါတကယ်လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်အခြေခံတွေကတခုလည်းဖြစ်တယ်ဆိုတော့ဒီညမှာသူတို့တရားစွဲတဲ့အချက်တွေကတော်တော်ပြဿနာရှိတယ်လို့မြင်နေကြသူကနပြည်သူဒီအစိုးရဖြစ်စေဒီအစိုးရရန်နီယာအောက်မှာရှိတဲ့ဒီတက်မလို့ institution တွေကတော့တကယ်တကယ်တော့ပြည်သူတွေရဲ့ဟိုလစာကိုစားသုံးနေရတဲ့ဖွဲ့စည်းတွေပေါ့ဒီအများပြည်သူရဲ့အခွန်အတန်းဝန်ထမ်းတွေဖြစ်တယ်ပေါ့အခွန်အတန်းပြည်သူတွေရဲ့လစာစားနေဝန်ထမ်းတွေဆိုတော့သူတို့ကဟိုဝေဖန်ထောက်ပြည်သူတွေရဲ့ဝေဖန်ထောက်ပြမှုကိုလက်ခံရလိမ့်မယ်ဗျဆိုတော့ဒီလိုလက်မခံဘဲနဲ့တရားစွဲဆိုနေတဲ့ဟာတွေကအခြေခံအချက်ကတော့ပြဿနာရှိတယ်လို့မြင်တယ်။ဒီနေရာမှာကျွန်တော်ကဘာပြဿနာရှိနေရလဲလို့မြင်လဲဆိုတော့ဒီ95ခါလို့ဒီပုံမှန်တွေတုံးပြီးတော့စွဲနေတဲ့ဟာကတကယ်ဟိုဒီလူတွေအာမခံမရတဲ့နဲ့ဟိုပြဿနာဟိုဒီထောင်ထဲကနေပြီးတော့တရားရင်ဆိုင်အောင်ဆိုကြီးရတဲ့ဆက်ရှိလုပ်တဲ့လုပ်ရလို့မြင်တယ်။ပြီးနောက်ကိုဆိုးတဲ့အချက်ကဒီစံချက်ကြရတယ်တန်ချက်ကတော့ဒီဆိုတော့95ခန်းနဲ့တရားဆိုရတဲ့ဒီတန်ချက်ကို live link နဲ့ဆိုပြီးတော့ဒီဆက်သွယ်ရေးဥပဒေပါတုံးတာတော့ပို့ပြီးတော့ကိုဆိုတော့ဒီမင်းတို့တရားရုံးနေသွားရမယ်မင်းတို့ဒီအမှုတွေမပြီးမချင်းရင်ဆိုင်ရမယ်ဆိုပြီးရှင်းစဲလို့တဲ့သဘောတိသူတက်ရောက်တယ်လို့ကျွန်တော်မြင်တယ်ဒါကအမှန်တကယ်မကောင်းတဲ့ရဲ့လက္ခဏာပဲဗျလူတွေရဲ့ဒီတစ်ဆက်ကိုပိတ်ဖို့ကြိုးစားတာဒီမိုကရေစီကိုကားမြစ်ပိတ်ဖို့ကိုကြိုးစားတာပဲဒီမိုကရေစီကိုရက်တန့်ဖို့ကြိုးစားတာပဲလို့ကျွန်တော်တို့ယူဆပါတယ်
ဟုတ်ကဲ့ခင်ဗျာကိုမြတ်သူတစ်ဆက်တည်းကျွန်တော်သွားရှင်တယောက်ကပေးထားတဲ့ပေးစာရှိပါတယ်အဲ့ဒါလေးဖတ်ပြပြီးတော့သူ့ပေါ်တုံ့ပြန်ချက်ပေါ့သူကတော့မောင်သက်တနာအမေရိကန်ပြည်အောင်စုကပါကျွန်တော်တို့နိုင်ငံမှာရဲ့ပြည်သူကရွေးချယ်တင်မြှောက်လိုက်တဲ့ရက်သားဆူရနဲ့အုပ်ချုပ်ရေးအာဏာကိုလက်မလွတ်ချင်သေးတဲ့ဆစ်ဆူရဆိုပြီးတော့ဆူရနှမျိုးရှိနေကြောင်းကျွန်တော်တို့ပြည်သူတရားလုံးမကကဘာလဲသိပါရတဲ့ဆစ်ဆူရမှာသူတို့ကြိုက်ရေးဆွဲထားတဲ့အခြေခံဥပဒေအပြင်ပြည်ထရေးနေဆက်ရေးတရားရေးဌာနတွေအားလုံးကိုထိန်းချုပ်ထားတာမို့လို့အရသာဆူရမှာသတင်းမီဒီယာလူလတ်ခွင့်နဲ့ပတ်သက်ပြီးတော့ကောင်းမွန်တင့်လျော်တဲ့ဥပဒေတွေပြဋ္ဌာန်းနိုင်ဖို့တော့မှအလွန်အခက်တွေ့နေတယ်လို့သူကယူဆပါရတဲ့စစ်တပ်ဘက်ကဒီလိုလှုပ်ရှားဖြစ်ရသာဆူရပေါ်မှာနိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေတိုးလာပြီးတော့ပေးဆို့ရေးယူမှုတွေကတဆင့်စီးပွားရေးတက်တဲမှုတွေကြုံလာနိုင်ပါတယ်ဒီလိုချက်တဲတွေကတဆင့်အထွေထွေမကျေနပ်မှုတွေတိုးပွားလာပြီးတော့တိုင်းပြည်မတည်မငြိမ်ဖြစ်လာနိုင်ပါတယ်နောက်ပြီးတော့ခြေကဥပဒေပြင်ဆင်ရေးပူပေါင်းကော်မတီဖွဲ့ဖို့ဆွတ်တော်ရဲ့ထောက်ခံမှုရလိုက်တာဟာလည်းစစ်ကောင်းဆောင်တွေအတွက်အကျက်တွေ့စေတယ်လို့ယူဆပါတယ်။ဒါကြောင့်မလို့စစ်ကောင်းဆောင်တွေဟာလည်းအရသာဆွေးရပေါ်လုံးဝအကျက်တွေ့ပြီးတော့အခြေခံဥပဒေအရစစ်တပ်ကလွယ်တကူအာဏာသိမ်းအောင်လို့စနစ်ကျဖန်တီးနေတယ်လို့ယူဆပါတယ်တဲ့။ဒါကတော့မောင်တဒနာရဲ့အမြင်ဖြစ်ပါတယ်။ကျွန်တော်ဒီမှာမောင်တဒနာရဲ့အမြင်ကိုပဲမေးချင်ပါတယ်။ဘာလို့လဲဆိုတော့တရားစွဲစစ်တပ်ကတရားစွဲဆိုတဲ့နေရာအပြင်ကိုတချို့ကိစ္စတွေမှာပြည်ထရေးကနေပြီးတော့ဆွဲဆိုပါတယ်။ဥပမာဆိုရင်ခုဒီနေ့လွတ်လာတဲ့ကိုပါလုံးလို့ပါလို့ကိစ္စဆိုပြည်ထရေးကဆွဲတာပါ။ပြည်ထရေးဆိုတာလည်းတမလို့ကနေပြီးတော့အပွိုင်းလုပ်တဲ့အဖွဲ့အစည်းပေါ့အဲ့တော့လူတွေယူဆနေတာကစစ်တပ်ကစစ်တပ်ကလုပ်တယ်လို့ဖြစ်နေပါတယ်အဲ့တော့သူအခုမောင်တဒနာရေးတဲ့အမြင်အရဆိုရင်စစ်တပ်ကလက်ရှိ NLD အစိုးရကိုအကြက်တဲဖြစ်အောင်လုပ်နေတဲ့ပုံစံမျိုးသူကမြင်ပါတယ်ကိုမြတ်သူရဲ့အမြင်အရသိကြပါတယ်
Okay, oh, di ni ama di sebaga lobby pihsi, melobby pihsi boleh. Jadi orang yang naro energi soya ni ni, lulu jare ni jare, so lulu jare channel ni siapa. So baru lesi mah, jadi orang pali mema di, ama niadu gu di, naya energi pali di soya lesi soya pun jahat lah. So di ni ama tu ubi di sini, di muzi seni senyum ni, mana ni ubi di sini, ubi yang jang lebih bu, oh loka melu, macam ni loka melu jadi orang sini. Tapi ini sebaga dewasa di sini, mesra di sini, ubi ni mana ni ni ni, tu setiap tuan itu mianau. So jadi nanti ubi ya definition itu sesiapa ni loka melu. Kau jadi orang cakap cakap halu, ubi ni uti. Tapi orang yang asal sih rumah sih jenar ubi ni, tanu di pesa hulu le. Jadi ngaya ngah halu halu, di cakap ni, oh jadi orang pesa ni ente, jadi orang pesa ku api le. Mungkin orang asing juga sih le, sura hamil kan. Tapi orang kita timu kucing mah, orang orang jadi nasi dia ubi. Kalau ubi pemarai ku, lesi mah, anda di soya, lo dorai mah, piang le soya. Tanu ubi ni, di jadi orang di tajuk alu cahdu di media le, turut dia soya macam orang soya. Mungkin orang kia le melana. Kalau jadi nanti makan ni ubi, tadi ni jengah. So, so, kita cuci betul. Oh, badi itu, kau sih dia cuci di biru itu, lalu satu orang tu, tiba itu asal ni luar. Nampak ni luar. So, jangan ada ye cuci, ada ye nyonya ni dia sura hari kerja. Ni orang sih, mungkin dia lawat cuci ni. Tapi tu aku, ada ye biasa dia sura. Jangan orang tahun ni jenjar ada, tahun ni malu dia. Tapi ni cewi ni kain ni, oh, lain cewi cawu, tiada yang sangat kain ni. Taka, mana mahu ni kat mana? Lalu ni, anda itu yang lama ni tak kuat. Oh, di jangan sedar ni. Kupiasa ni dia ubri dia. Sudah kata yasa lah sebab dia di badi di luar luar dia yasa lah sebab dia ubri dia kono. Biar ni saya sebut dia. Di juga apa macam ni? Biar nampi sendiri nampu jangan tanya. Biar nampu juga di soya bagan ni. Biar dia soya yasa lah dia hari sisi tu. Jangan lalu di jangan sini tu yang luar hamil dia. Biar dia mili fang lalu tu macam ni luar dia. Tapi hari tu di sini di ubri macam biri gan dia. Di hari amu soya pun ada dia. Oh, lebih ni leh hari ada tu nasi ye. Biar jangan lalu di cakap cakap halu hamil masa tu ibu ni kahana lalu hamil wah, oh, wen biru dia soal dia ni sebiji. Atau biru ni leh hamil dia leh, amat ada tu nasi ye. So, alu hamil dia tu piang leh dia luar leh, leh leh normal leh luar leh. Jangan lalu tau, amian tu, oh, siapa ni lebih soal ino, dia ni engan kaki awam mah, tu jin saya mampu. Di lu, makau ni ubri di mesin ni jenggu wah, oh, mana nak kedua leh kau ni mah biar.
Okay, biar aku ni tu jenggu wah, jangan nak cat, terus yang pizza tu ku pasi mah leh, usai mau mesti lah jua wah, terus ada media kau sini. พัตตะละกุมิจอจิติจิมาเลยตู้ยี้ท่าราก็รอชื่อมาก็คุณน่ะเปียวหลูบ่ดีกูละชื่อผิดนี่แหละปฏิบัติหาริโกเปียวบาเลยนอกไปมาจนชุบไปแล้วผัดไปอ่ะดีปฏิบัติหาริโกเนี่ยตําหลอเนี่ยตึกส่งซุนนี่เนี่ยมาพี่จ้าราก็ตรีมีเดียกองซีเนี่ยลุ้งส่งเจอาเนหมู่ตรีมีเดียอุบลีเนี่ยเปียวญาหมู่ริจองตรีนมาริก็มะลีซาหนองมะจินนอกตําหลอกูสับไปแล้วส่งหาริการิจองที่หยอดเป็ดหมู่เป็ดแดนจิจิมามาปี้ไหนเนี่ยอุบลีริเนี่ยเตียซวยอะไรสุบแล
ကဒါလက်မခံတဲ့အဖြစ်ပါပဲတဲ့ဒါပေမဲ့တက်မတော်ကဖြီးတဲ့အတိုင်းသတင်းသမားတွေရဲ့ရေးသားမှုတွေလွန်ကျူးနေရင်တော့သတင်းမီဒီယာကောင်စီကစီစစ်ပြုပြင်ပေးရမှာပါတဲ့ဒါကြောင့်ဒီပြဿနာပြည်လည်ရေးအတွက်ဒီလိုမျိုးသတင်းရေးသားမှုအငင်းပွားစရာကိစ္စတွေကိုအရေးယူတရားစွဲဖို့ကြုံလာခဲ့လို့ရှိရင်ကောင်စီနဲ့တက်မတော်အရင်ညှိမရလို့ရှိရင်နိုင်ငံတော်သမ္မတကြီးထံတင်ပြပြီးတော့ဆုပ်ဖြတ်ရယူဆောင်ရွက်လို့ရှိရင်အဆင်ပြေလိမ့်မယ်နောက်ထပ်ကျင်းတဲ့ဥပဒေနဲ့အညီဆောင်ရွက်နိုင်လိမ့်မယ်လို့ယူဆပါတယ်တဲ့ဦးစိန်မောင်မေးထီလာရဲ့အမြင်မှာကုမြစ်ကျော်သူ့ရဲ့သူဆွေးနွေးထားချက်ပေါ်တုံ့ပြန်ဆွေးနွေးပြပါအောင်ခင်ဗျာ
ဒရင်းမီဒီယာဥပဒေပေါ့နော်ဒရင်းမီဒီယာဥပဒေကအာနေတယ်ဆိုတာလည်းဟိုအတိုင်းဟိုကျွန်တော်အနေနဲ့ဒါလည်းကျွန်တော်လက်ခံပါတယ်ဘာလို့လဲဆိုတော့ဒီဥပဒေကိုဒီကနေ့2000ဟိုဥသိမ်းနိုင်ဆိုတဲ့ထက်ပေါ့နော်2014မှာအတည်ပြုခဲ့တယ်အဲ့ဒီအတည်မပြုခင်မှာလည်းနှတ်တော်မှာဟိုဒီကျွန်တော်တို့ဟိုလူကျင်တဲ့ထုတ်ပြချက်နဲ့သူတို့လက်ခံတဲ့ဟာတွေနဲ့ကွာဟမှုတွေရှိခဲ့တယ်အဲ့ဒီအချိန်မှာတော့ဒီလောက်ပဲရမယ်ဆိုတဲ့အနေအထားမျိုးနဲ့အဲ့ဒီမှာဒီသတင်းမီဒီယာဦးရဖြစ်လာတယ်အခုလည်းထပ်ပြီးတော့ပြင်ဆင်ဖို့ကြိုးစားနေတယ်ဘောနော်ဥပမာအဖြစ်အလွယ်ဆုံးတစ်ခုပြောရမယ်ဆိုရင်တော့သတင်းဖော်ပြမှုနဲ့ပတ်သက်တဲ့ဟာကိုသတင်းမီဒီယာဥပဒေမှာပြဋ္ဌာန်းဟုတ်သတင်းမီဒီယာဥပဒေမှာဒီပြဋ္ဌာန်းမှုနဲ့ဒီလိုဆွဲဆိုနိုင်တယ်လို့ပြဋ္ဌာန်းထားတော့လေဒီဥပဒေနဲ့ပဲအရင်ဆွဲရမယ်သို့မဟုတ်ကောင်စီကိုအရင်တန်ရမယ်ဆိုတဲ့ဟာမျိုးမပါဘူးဘောနော်အခုပြင်ဆင်ဖို့ကျွန်တော်တို့ညီရတဲ့ဟာကကောင်စီကိုအရင်တိုင်မှာမပြေလည်တဲ့အခါမှာဒီတော့ဒရင်ပေါ်ပြမှုဥပမာအပြည့်ဖြစ်မှုဆိုရင်ဒရင်မီဒီယာဥပဒေနဲ့ဆွဲပါဆိုတဲ့ဟာမျိုးကိုပြင်ဆင်ဖို့ကြိုးစားမယ်ပေါ့နော်ဒါကျွန်တော်တို့အထူးပြုချက်ပဲရှိသေးတယ်ဒါပေမဲ့နှုတ်တော်မှာဘယ်လိုဖြစ်ဟောဘယ်လိုမျိုးလက်ခံမယ်တော့အဲ့ဒီဟာကတော့ဒီချိန်မှာတတ်မပြောနိုင်သေးပေါ့နော်ဆိုတော့ဒရင်မီဒီယာဥပဒေအားနည်းချက်ရှိတာကိုလည်းကျွန်တော်လက်ခံပါတယ်သွားသွားပြောသလိုပဲဟိုတမ်ဘရော့နဲ့ညီဆိုတဲ့နေရာမျိုးမှာတော့တမ်ဘရော့ကတကယ်လည်းကျတော့ဒရင်မီဒီယာကောင်စီနဲ့ဆွဲဟာမှာတကယ်တချို့တော့အချက်လက်တွေမှာတော့ဟုတ်လားဟို ဟိုနှိမ့်နိုင်နေဆိုတာထက်ပေါ့လေဟိုဒီပလိုမေစီတန်တမန်ရေးရဒီအပြောတဲ့ဟိုဒီဘက်ကမြေတရားခံမှုဒီအရင်တိုင်းမှာတည်းဟာမျိုးကိုပြီးခဲ့တဲ့တစ်နှစ်နှစ်မှာတော့သူတို့လိုက်ရောခဲ့တယ်သို့တော့အခုလိုမျိုးအခြေအနေမျိုးမှာတော့အဲ့ဒီဟာကဟိုအရင်ဟိုလိုက်ရောခဲ့တယ်ဆိုတဲ့ဟာနောက်ကတိလို့ဟာမျိုးကအခုချိန်မှာတော့ဘာမှမသိသလိုအဲ့လိုမျိုးနေတဲ့အခုကျွန်တော်တို့စာပို့တယ်သို့တော့အဲ ော့ဟိုကောင်စီကဥပဒေရပေါ်ထွက်လာတဲ့အခွင့်အရေးဖြစ်တော့ညာလည်းပဲဟိုမနိုင်တော့ဥရဲမှလည်းမပါတယ်လို့ဒီဟာရဲ့ကောင်စီရဲ့လုပ်ပိုင်ခွင့်ကလည်းဥပဒေစိုးမိုးရေးလည်းမဟုတ်တယ်လို့သတင်းသမားတွေအပေါ်မှာတော့ရှင်းဖို့ပိုင်ဆိုင်ရာရထုတ်ပြန်ခွင့်ဟိုသတင်းသမားတွေကိုဟိုချင်းခေါ်ခွင့်ပေါ့နော်ဟိုသတင်းဥပဒေဟိုချင်းဝင်နေမြို့ဒီလိုရေးသားမှုကအချက်လက်တွဲတဲ့အဲ့လိုမျိုးထုတ်ပြန်ခွင့်လုပ်ပိုင်ခွင့်တော့ရှိတယ်သို့တော့အတူအနဲ့ပတ်သက်တဲ့တက်နဲ့ပတ်သက်တဲ့ကိစ္စတွေမှာတော့လာအောင်လည်းခေါ်ခွင့်မရှိသလိုသက်သက်ပြောသလိုပဲစာပို့ရတော့မှပဲအကျိုးအကြောင်းမပြောင်းတဲ့ဟာလည်းဘာမှချက်ပြောဒီချက်ကိုလုံနိုင်တဲ့အနေထားတော့မရှိဘူးဒါကတော့ဟိုကျွန်တော်မြင်မှာတော့ဖြစ်နေတဲ့ဟိုကျွန်တော်နိုင်ငံအခြေအနေပေါ့နော်ဟိုအစိုးရတကယ်ရေကပ်ပွဲနဲ့နိုင်ငံရဲ့အစိုးရတော်မှပဲဟိုသူ့ရဲ့အာဏာက85ရာခိုင်နှုန်းပြည့်မပြည့်မတည်ကြတဲ့အချိန်မှာတော့ဒီလိုကောင်စီလိုမျိုးဟိုပေါ်ထွက်လာတဲ့ဖွဲ့ကဒီလိုဖွဲ့စည်းကိုဟိုချင်းခေါ်ဖို့မပြောနိုင်ပါတော့ဟိုစာပို့ရင်တော့ပြန်မလိုက်ဘာမှလို့ဟိုမရတဲ့အနေအထားရှိတော့ဒီအချိန်တွေကတော့ဒါလက်ရှိရောက်နေတဲ့အနေအထားဒီပေါ်မှာဘယ်လိုမျိုးဟိုဆောင်ရွက်ကြမလဲဆိုတော့ဒီအားလုံးရဲ့ဟိုအဖွဲ့အစည်းတွေရဲ့အနေအထားပေါ်မှာနေပြီးလေစုစည်းမှုညှိနှိုင်းမှုတခြားတော့ဟိုအမြင်မြင်ရှိမှုပေါ့နော
်ဟုတ်ကဲ့
ဒီနေ့ဒီမောင်မူတည်ရလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကမိကျော်ကျေးဇူးပါခင်ကျွန်တော်နောက်ထပ်ပီးဇာစောင်ဖတ်ချင်ပါတယ်သူကတော့ဥလထွန်းဒဂုံမြို့တစ်တောင်ပိုင်းကပါကိုကျော်သိန်းသူစာလေးတစ်ချက်လောက်ဖတ်ပြပါအောင်ခင်ဗ
ျကျွန်တော်အသေးချာနားလည်နေတာကရှင်းနေကြုတ်ကအစိုးရအဖွဲ့အောက်မှာရှိနေတဲ့ပြင်သမရကလည်းအစိုးရအကြီးအကဲအစ်စ်အမှန်မဟုတ်ပြန်တော့ဘာမှမလုပ်နိုင်တယ်လို့ဖြစ်နေတာပေါ့တရားရုံးကလည်းလေထဲမှာရက်နေရတဲ့လူလူအောက်ခြေမခိုင်ဘူးလေတရားရုံးအစစ်စင်ကိုကဲရေးဆိုတာစကားအဖြစ်လို့ဖြစ်နေတော့တာပေါ့ဘာဖြစ်နေတယ်လဲဆိုတော့အာဏာသုံးယောက်ကိုကျင့်သုံးဖို့ပြည်ပြင်ဖို့ဆိုရင်ဥပဒေပြုရေးမှာလွတ်တော်ရှိတယ်အုပ်ချုပ်ရေးအတွက်အစိုးရရှိတယ်တရားစီရင်ရေးမှာတရားလွတ်တော်ဆိုတာပြည်ပြင်းပြင်းပြင်းမရှိဘူးလေတရားရေးဝန်ကြီးဌာနဆိုတာလည်းမရှိဘူးလေ
ဟုတ်ကဲ့ဒါကတော့ဥလထွန်းတကုံမြို့တဲ့အမြင်မှာဒါခုနကကိုမြတ်သူစွန့်လို့သွားနဲ့နယ်လီဆက်ဆက်ပါလိမ့်မယ်ကိုမြတ်သူကသူကတော့တရားရုံးကြီးဌာနလိုဟာမျိုးကိုထားဖို့ဆိုတဲ့အကြံပြုချက်ရှိပါတယ်ဒီစနစ်ဖွဲ့စည်းပုံနဲ့ပတ်သက်လို့ကိုမြတ်သူတို့စဉ်းစားမိတာရှိလားအာခုနကသွတ်တော်မတ်တွေကိုတိုက်တွန်းတာပြောဆိုတာစွန့်နေတာမျိုးတွေရောရှိပါလားခင်ဗျအ
ဲကျွန်တော်ဟိုမရှိရသွတ်တော်မတ်တွေနဲ့ဒီပလလန်းမျိုးကိုလည်းနည်းနည်းခတ်တယ်ဗျဆိုတော့ဒီလိုခေစားတိုက်ဖို့ရှင်တွေကတော့ကျွန်တော်မြင်ရတော့တရားရုံးဝန်ကြီးဌာနလိုခံယူရတော့ဟိုရှိတယ်နဲ့အဲပြီးတော့ရင်ဒီနောက်အခုကျွန်တော်တို့ဒီတရားရုံးနေနဲ့ပတ်သက်ပြီးဟိုစနစ်တကျအာဒီကျွန်တော်တို့ပြုပြင်ပြောင်းလဲရေးအများအပြားလောက်ကမလို့မြင်နေကြ။ဆိုတော့တရားရေးအေးဝင်ကြီးတရားရေးဌာနကမလွတ်လပ်နေဘူး။တရားရေးကဒီလိုအမိခိုးဟိုမကင်းနေတဲ့ဟာကကျွန်တော်တို့နိုင်ငံအတွက်ပြဿနာရှိတယ်။ဒီနေရာမှာကျွန်တော်ကြည့်လိုက်တချို့အမှုတွေဒီဟိုဆွဲကုန်မဆွဲစင်းတဲ့အမှုတွေတချို့အမှုတွေတရားရုံးမှာပြီးပြက်ကမဲ့အမှုတွေတရားရုံးကလက်မခံရမဲ့အမှုတွေအဲ့ဒီဟာတွေကိုလက်ရှိအဒီကျွန်တော်တို့လက်ရှိအာဏာတွေရာထူးတွေဒီဒီဟာတွေတုံးပြီးတရားဆွဲနေတယ်ဟိုလူတွေကိုထောင်ထဲမှာစပြီးညှင်းဆဲနေတဲ့ဟာကအမှန်တန်ဟိုတိုင်းပြည်အတွက်လည်းဟိုကျွန်တော်တို့ပြောရရို့တဲ့တဲ့ပြောရရင်စက်တည်းကြီးမဲ့စီတယ်ပေါ့လေဆိုတော့ဒီလိုဟာမျိုးတွေကဟိုလက်ရှိဒီ NLD ဆိုရလက်ရှိအာဏာရနေတဲ့တဲ့တန်းကာလာတွင်မဖြစ်မနေလောက်ကမဲ့ reform တွေပဲကြာအဲ့ဒါနောက်တစ်တန်းမှလုံးမဆိုပြီးစောင့်နေလို့တော့မရဘူးတချို့ဟာတွေကတော့ဒီတရားရုံးတွေကို reform ပြန်လုပ်ဖို့တရားရေးဌာနတွေကို reform ပြန်လုပ်ဖို့ကတော့ဟိုသူတို့ရဲ့ဟိုဥပဒေဖြစ်နေတယ်သူတို့ရဲ့ဒီ necessity ရေးထဲမှာလည်းတရားဥပဒေစိုးမိုးရေးဆိုတဲ့အချက်ကဟိုနံပါတ်1အနေနဲ့ပါခဲ့တာပဲလေဆိုတော့ဒီဟာကိုသူတို့ဟုတ်ကဲ့ပြည်နေနဲ့ပါခဲ့တာဆိုတော့ဒါအောင်မြင်းမြတ်ဆုံးမဲ့အကောင့်တွေဖော်ပြနေကြလက်ရှိကြံနေတဲ့တက်တန်လေးတွေမှာပေါ့နော
်ဟုတ်ကဲ့ခင်ဗျာကိုပြတ်သူကျေးဇူးပါနောက်ထပ်ပီးဇာစောင်ဖတ်ချင်ပါလေခင်ဗျာသူကတော့ကိုစောင်းဦးမောင်မက်ခွန်ယူကြီးသူရဲ့ဟိုဟာလေးဖတ်ပြပါအောင်ခင
်ဗျာမြန်မာပြည်မှာဖြစ်တဲ့ပြဿနာကတက်မရော်နဲ့အာဏာရှင်မကွဲပြားကြတာလို့မြင်ပါတယ်တက်မရော်ဆိုတာဗိုလ်ချုပ်အောင်ဆန်းတည်ထောင်ခဲ့တဲ့ကမ္ဘာကအသိမှတ်ပြုတဲ့နိုင်ငံတော်ကာကွယ်ရေးအဖွဲ့အစည်းကြီးပါကျွန်တော်တို့တွန်းလှန်ရမှာအစ်မှန်သည်အာဏာရှင်အဖြစ်သတ်မှတ်ထားတဲ့သူတချို့ကိုဘိုင်နိမ့်နဲ့တော်လှန်ရမှာပါဒါကိုသတိမမူပဲတက်မရော်လို့သုံးပြီးတွန်းလှန်နေရင်တော့တက်မရော်အဖွဲ့တွေကသူတွေကလည်းတက်မရော်ကိုစော်ကားတယ်ဆိုပြီးပြန်တွေ့ကြမှာပဲလေဒါကြောင့်တစ်ဖွဲ့နဲ့တစ်ဖွဲ့ယုံကြည်မှုတိစောက်မယ်ဆိုရင်အဖွဲ့နာမည်ကိုသုံးပြီးမပုတ်ခတ်တာပို့ပြီးတော့ကောင်းမယ်လို့မြင်မိပါတယ်
ပိုင်နှိမ့်တဲ့ဆော်မဲဆိုရင်လေတကယ်တမ်းတရားစွဲမဲ့သူကလည်းစွဲမှာပါပဲဒါပေမဲ့ပိုင်နှိမ့်တဲ့ချပြလို့အစွဲခံရတာပိုးပြီးတော့တက်တိရှိတယ်လို့မြင်မိတယ်လို့ရင်ကြားစေရတဲ့တကယ်ပညာဉာဏ်ကြီးမားတယ်လို့လည်ယူဆမိပါတယ်ဟုတ်ကဲ့ဒါကတော့ကုဆောင်းမောင်သူရဲ့ပြစ်တာသူအမျိုးပြပလာတာပါခင်ဗျာကျွန်တော်ဒါနဲ့ပတ်သက်လို့ကူမီကျော်ပဲမိကြပါတယ်ခုနကပြောသလိုပဲတန်တဲ့ပတ်သက်လ
တယ်ပတ်သက်လို့ကုမီကျော်သုံးသပ်ပြီးပါအောင်ခင်ဗျာ
ကျွန်တော်မြင်မှာတော့ဟိုတည့်ရက်ရက်ဒီတည့်ရက်သဘောထားပေါ့နော်ကျွန်တော်တို့ကလည်းဒီစနစ်ကိုပြောတာပါဒီလူပုဂ္ဂိုလ်လေးကိုပြောတာဒီတက်မရှိရဘူးလို့ပြောတာတော့မဟုတ်ဘူးပေါ့နော်တက်မတော့ရှိရမယ်ဆိုတော့ဟိုနိုင်ငံဒီမှာကာကွယ်ရေးအတွက်နိုင်ငံတကာနိုင်ငံထွက်ကြအောင်နိုင်ငံတက်မတော့ရှိရမယ်ဆိုတော့ကျွန်တော်လက်ခံတယ်သို့တော့ဖြစ်နေတဲ့လောလောဆယ်ရှိနေတဲ့နိုင်ငံကြီးမှာတက်မတော့ရပါဝင်နေတဲ့အပိုင်းလွှတ်တော်မှာပါဝင်နေတဲ့အပိုင်းနောက်တစ်ခါမီဒီယာတွေအပေါ်မှာသူတို့ရဲ့ဟိုကန့်တမှုအပိုင်းပေါ့အဲ့ဒီအပိုင်းကိုကျွန်တော်တို့ကစနစ်ပိုင်းကိုပြောနေတာပါဟိုတကယ်ပြောသလိုဟိုပိုင်းနေနဲ့တယောက်ချင်းတယောက်ချင်းဆိုရင်တော့အဲ့ဒီတယောက်ကသူဟိုဥပမာသူပင်စင်ယူသွားတဲ့အခါမှာနောက်ပြောက်တက်လာတော့လေဒီစနစ်မျိုးနဲ့ဒီရက်ဒီရက်မျိုးနဲ့ဆက်လုပ်တဲ့အခါမှာအဲ့ဒီလိုတန်မြာလေနေတဲ့သဘောလို့ကျွန်တော်ထင်ပါတယ်ဒါကြောင့်ကျွန်တော်တို့ကဟိုစနစ်ကိုပြောင်းအောင်တက်မတော်ရဲ့လက်ရှိသူတို့ဒီဆရာတဲ့အယူဆတွေနောက်သူကနိုင်ငံပါဝင်မှာပါဝင်မှုအဲ့ဒီဟာမျိုးတွေကိုပြောင်းအောင်ကျွန်တော်တို့ကတိုက်တွန်းတဲ့သဘောပ
ါဟုတ်ကဲ့ခင်ဗျကျွန်တော်တို့တစ်ဆက်တည်းမိကျင်လာကူမီကျော်ကိုခုနကကူမီကျော်ပြောသွားတဲ့အထက်မှာတက်ကလည်းခုရခိုင်ကိစ္စနဲ့ပတ်သက်လို့ဝါဒချမ်းကြီးကြီးကိုသူမြင့်လှုပ်လာတဲ့အချိန်ကြီးဖြစ်လာတဲ့တင်းကြပ်မီဒီယာတွေကိုကင်တွယ်လာတဲ့ဒီအချိန်လေးပေါ်မှာမြန်မာမီဒီယာတွေဘက်ကကောရေးတာတာတာ sub censorship ပေါ်ကိုယ့်ဘက်ကစင်စာဖြတ်ပြီးတွန့်ဆုတ်သွားတာမျိုးတွေရောအချိန်ကြီးရောကြုံနေရပြီလား
အခုဆိုဆွဲတယ်ဆိုရင်အခု RFA ကိုအမှုဖွင့်လာတယ်ပေါ့နော်အမှုဖွင့်လာတယ်ဆိုတာတရားရုံးတော့မရသေးပါဘူးနောက်တစ်ခုကတော့ ERB ကိုအမှုဖွင့်လာတယ်ဒါရေးစမ်းကခေါ်ပြီးပေါ့နော်အခုတခါ development media group တို့ကစစ်တေခြေဆိုင်ရခိုင် media တခုကိုဒါ18နှစ်နဲ့အခုရေးစမ်းကခေါ်ပြီးတော့စစ်ဆေးမယ်ဒီလိုကိုဟိုဆွဲလိုက်ရင်ကိုပဲအဲ့ဒီတင်းဌာနတွေကတင်းပြပေါ့ဟိုသူတို့ရေးမဲ့တင်းတွေဒီရေခိုင်ဒီပကနဲ့ပတ်သက်တဲ့ပေါ့နော်ဒီနည်းနည်းကဒီပကနဲ့ပတ်သက်တဲ့ရင်းမဲ့တင်းတွေမှာဆက်စံတာရှိတာတင်းတွေပေါ့ရှိတော့နောက်တစ်ခါတော့အသွေးမခံသေးတဲ့တင်းဌာနတွေလည်းဒီမှာ၃ခုနမူနာဆွဲပြထားပြီဆိုရင်ပဲတန်တဲ့သူတွေဟိုကိုအလိုတယောက်ကိုတန့်သွားတော့သိကြတာပေါ့နော်သို့တော်လည်းဟိုတင်းပေါ်ပြမှုတွေတော့ရှိနေသေးတယ်သို့တော့ဘလူပုံစံနဲ့ပေါ်ပြပဲတုံးတော့မတုံးနဲ့ဘသူ့ကိုအင်းတာမပြူးလဲစသည်အဲ့ဒီအပိုင်းတွေမှာတော့တင်းတွေပေါ့ကျန်တဲ့လားရှိကိုကကိုပြန်ပြီးတော့ဟိုသုံးသက်ပြီးတော့ကိုလက်ကိုကိုချုပ်နေတဲ့အပိုင်းတွေကတော့သိမ့်နေပေါ့ရှိနေပြီပေါ့
ဟုတ်ကဲ့ခင်ဗျာ
ကျွန်တော်ကျင်တဲ့တမ်ရောဘက်ကလူကျင်တဲ့ဟာလဲသူတို့ရဲ့ပြင်မှတ်ကလည်းဒါပဲလို့ကျွန်တော်ထင်
တာဟုတ်ကဲ့ခင်ဗျာကျွန်တော် daily life season အချိန်ဆစ်တော့လို့ပါပေါင်ဝင်ဆွေးနွေးပြီးတဲ့ဥမြင့်ကျော်ဥမြတ်သူနဲ့ကျန်တဲ့သရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life season တော့ဒီမှာပဲကျွန်တော်ကိုပြီးပ
ါကိုဒါညုံစီစဉ်ထုတ်လင်းပေးခဲ့တဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ဖြစ်ပါရဲ့ရှင်။အခုတော့အင်ကာနေ့ညပိုင်းထိတ်တန်းရမယ့်သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။တမရအဝင်းမြင့်ရဲ့တည်တံ့လူငင်းသက်တော်ခွင့်အမိနဲ့ဒီကနေ့ပြန်လွတ်လာသူတွေထဲမှာဗိုက်ဒက်သတင်းတော်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့လည်းပါဝင်ပါတယ်။နိုင်ငံတော်လျှို့ဝှက်ချက်အုပ်စုကိုချိုးဖောက်မှုနဲ့စတင်ဖမ်းဆီးခံရတဲ့အချိန်ကနေရပ်ပေါင်း900ကျော်အကြာမှာသတင်းတော်နှစ်ဦးပြန်လွတ်လာတာပါ။သူတို့ကိုပြန်လွတ်ပေးတဲ့ပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေတည်င်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေဥရောပသမဂ္ဂအမေရိကန်ပြည်ထောင်စတဲ့နိုင်ငံတကာကကြိုဆိုကြပါတယ်။အိန္ဒိယနိုင်ငံရှေ့ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနောက်တောင်ပိုင်းတို့ကိုပြီးခဲ့တဲ့တွင်ဘက်ကဖန်နီဆိုင်ကလုန်းမုန်တိုင်းဝင်တိုက်တာကြောင့်ပျက်စီးဆုံးရှုံးတာတွေရှိခဲ့တာကနေဒုက္ခသည်များများရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းကသာအလားတူမုန်တိုင်းမျိုးဝင်တိုက်သွားရင်ဘာဖြစ်သွားနိုင်တယ်လဲဆိုတဲ့စိုးရိမ်ချက်တွေတိုးလာနေပါတယ်။မတ်လ24ရက်နေ့ကကျင်းပတဲ့ထိုင်းနိုင်ငံရွေးကောက်ပွဲတွေမှာဒီဘက်မှာရောက်နေတဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်တော်နဲ့ဆက်ဆက်ရှိတဲ့ဖွေထားပါတီကမဲဆန္ဒနယ်မြေ136နေရာမှာနိုင်ရပြီးအများဆုံးနိုင်ရတဲ့ပါတီဖြစ်တယ်လို့ဖိုင်းယူကော့ဘဲကော်မရှင်ကဒီကနေ့တရားဝင်ကြေညာပါတယ်စစ်တပ်ကကျွရုံနောက်ခံပေးထားတဲ့ဖလန်ပရာချရတ်ပါတီက68နေရာမှာနိုင်ရပြီးဒုတိယလိုက်ပါတယ်မလေးရှားနိုင်ငံ 1MDB ရင်းနှီးမြှုပ်နှံမှုကုမ္ပဏီစီကနေတရားမဝင်ရယူထားတဲ့ဒေါ်လာဘီလီယံရာပေါင်းများစွာကိုအမေရိကန်အစိုးရကစပြီးပြန်လွှဲပေးနေပြီလို့မလေးရှားနိုင်ငံကပြောပါတယ်ခုချိန်ထိဆိုရင်ဒေါ်လာ58တန်ပြန်ရထားပြီလို့မလေးရှားရှိနေသူတော်မီ Thomas ကဒီကနေ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါဗျာခင်ဗျာ
င်္ဂါနေ့ညဘက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းပြပြပေးသွားတာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမဆူမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ပီတာဟန်ဒီဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့ည9:00ကနေ 10:00 အထိအစီအစဉ်စဆုံးကိုအတန်နှင့်ချင်းပြပြခြင်းည 10:00 ကနေ 11:00 အထိလိုင်းဒိုမီတာ 16.19 လိုင်းဒိုမီတာ 41 တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.